Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းလိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံမှာကာယောဂါကိုဗစ်ကူးစက်မှုတွေတကြောပြန်ဆိုးဝါးလာနေချိန်မှာစကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာတော့ကိုဗစ်အတီးပြုလူနာနဲ့ကိုဗစ်ရောဂါဖြစ်နိုင်နေဆိုတော့တန်တရာလူနာတွေအများအပြားသေဆုံးမှုရှိနေပါတယ်
ဇူလိုင်လတရနေ့ကနေမနီရပြီတော့ကလေးမြို့စနေဦးလုံးပေါ်တော့အဲ့ဒါက229ပြီတော့ဒီနေ့ကစနေဦးလုံးမှာဆိုရင်22ရောက်ပြီဒီနေ့22ရောက
်ကလေးမြို့ကခရီးရန်တင်ဆိုင်ကော်မတီဝင်တူဦးပြောပြပေးခဲ့တာပါရှင်ဒီလိုမျိုးကိုဗစ်ကူးစက်မှုတွေတကြောပြန်ဆိုးဝါးလာနေတာကြောင့်မြန်မာနဲ့တရုတ်နိုင်ငံကြားနယ်စပ်ကုန်သွယ်ရေးလမ်းကြောင်းအလုံးကိုတရုတ်ဘက်ကပိတ်ပင်လိုက်တဲ့သတင်းနောက်မျက်စိမီတာကတွေပေးဆောင်ကြဖို့မီတာကတွေရဖို့အာနာသိန်းချုပ်ချုပ်ရေးကောင်စီဘက်ကအပြင်းထန်စ조사နေပြီးတော့ပြည်သူတွေကိုမီတာကတွေပေးဖို့တိုက်တွန်းနေချိန်မှာပဲမီတာရုံးတွေမှာဘုံပေါက်ကွဲမှုတွေရှိနေတဲ့အခြေအနေစတဲ့သတင်းပေးဖို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊ကျန်းမာရေးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး9လကျော်တဲ့အချိန်စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနိုင်ငံဒေသဆုံးမှာနေ့စဉ်လိုပေါ်ပေါက်နေပါတယ်စစ်တပ်ကအကြမ်းဖက်အင်အားသုံးနေနေနေပေမဲ့လည်းဒီထဲမှာလူစုပြီးတော့ဟောပြောတာတွေဆန်ကယ်တွေနဲ့ရောခြေကျင်လမ်းလျှောက်ချစ်တဲ့ပြီးတော့ကျွေးကြော်ဆန္ဒပြတာတွေရှိနေပါတယ်ဒီအတော့အတွင်းမှာပဲဘုံကွဲတာတွေတပ်ဖြတ်လှုပ်ချန်တာတွေလည်းနိုင်ငံဒေသဆုံးမှာခက်ဆစ်ဆစ်တွေ့လာနေရပါတယ်ဒီကနေ့မှလည်းရန်ကုန်မြို့နယ်တချို့မှာလက်စင်မီတာယုံ3ခုထပ်မနေပုံကွဲတာတွေရှိခဲ့ပါတယ်။ပြည်သူတွေမီတာဆောင်မှုစစ်ကောင်စီကအတင်းကျပ်ဖိအားပေးနေချိန်မှာပဲအခုလိုပောက်ကွဲမှုတွေဖြစ်လာတာပါ။လက်စင်မီတာခါတွေပေးဆောင်ကြဖို့လက်စင်နဲ့စွိုင်းဝန်ကြီးဌာနကဒီကနေ့ပန်ကြားချက်ထုတ်ပြန်လိုက်ပြီးတချိန်တည်းမှာလည်းတိတောက်ခံအာဏာပိုင်တချို့ကလက်နက်ကင်လုံခြုံရေးတွေနဲ့အတူအိမ်တွေမှာအတင်းအကျပ်မီတာခါလိုက်ကောက်တာတွေရှိပါတယ်။မီတာခါဆောင်ကြဖို့ရက်ွက်တွေထဲလော့စပီကာနဲ့အော်ရာရှိသလိုလက်စင်မီဖြတ်မယ်လို့ချိန်ချောက်တာမပေးတဲ့အင်တချို့ကိုမိကျိုးတွေထပ်ပစ်တာ EPC ဝန်ထမ်းတွေအပါအဝင်စစ်သားနဲ့ရဲတွေကလက်နက်အပြည့်နဲ့တအိမ်တက်စင်အတင်းကျလိုက်ပြီးတော့ကောက်ခံတာတွေရှိနေတယ်လို့ရန်ကုန်မြို့ရဲကမြို့နယ်တချို့မှာကိုရိုင်းကြုံခဲ့ရသူတချို့က VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုပြည်သူအများကစံချင်ပြီးဘူးတပိတ်လှောက်ရှားမှုတပိတ်ပေါက်တဲ့အနေနဲ့မီတာခရေခအခွန်ခတွေအပါအဝင်အစိုးရဝန်ဆောင်ခအတော်များများဧပြီလကတည်းကမပေးဆောင်မဲနေနေကြတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့ကဆက်လို့စစ်အုပ်ချုပ်ရေးကိုဆန့်ကျင်ကပ်ကွက်တဲ့လမ်းမော်ထွက်ဆန္ဒပြတာတွေစစ်အုပ်ချုပ်ရေးရန်ယာဆက်ပြီးတော့မလဲပတ်နိုင်အောင်ဝန်ထမ်းတွေအလုံးစင်မဲ့ဆန္ဒပြတဲ့ CDM လှုပ်ရှားမှုတွေအခုလိုမီတာခအခွန်ခမပေးဆောင်လာလို့လှုပ်ရှားမှုတွေအပြင်လက်နက်ကင်ဒေါ်လာနဲ့အထိကပ်ကွက်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဆက်ရှိနေတာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီဟာသူတို့ဖမ်းချင်တဲ့သူတွေကိုဖမ်းလို့မမေ့ရင်လာအဖမ်းခံအောင်လို့ဖေဖော်ဝါရီလနောက်ဆုံးပတ်လောက်ကစပြီးတော့မိသားစုဝင်တွေကိုတစ္ဆခလို့ဖမ်းဆီးနေတယ်လို့တင်းချောင်နေသူတွေရှင်းနေရတဲ့ကြားကလာအမျိုးသားညညွတ်ရေးအစိုးရ NUG ကပြောပါတယ်တကြွအလှရှားသူတွေရဲ့မိသားစုဝင်တွေအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်သူတွေနဲ့နိုင်ငံရေးသမားတွေကိုစစ်ကောင်စီကဖမ်းဆီးနေတယ်လို့လည်းပြောပါတယ်အဖမ်းခံရတဲ့အချိန်မှာသူတို့အလိုရှိနေတဲ့သူနဲ့ပတ်သက်ပြီးတော့မေးမြန်းစစ်ဆေးရမှာရဲနဲ့ကန့်ကြပ်ပြီးတော့စစ်ဆေးမေးမြန်းတာတွေရှိတယ်လို့လည်းတချို့ကပြောပါတယ်နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီရင်အရာအဲ့ဒီလိုတစ္ဆက္ခံအဖြစ်အဖမ်းခံရသူတွေဖက်ပြော်ရီနဲ့မတ်လမှာတိတ်နေများပေမဲ့လည်းဧပြီလထဲမှာ30ကျော်တယ်လို့ပြောပါတယ်ABB ရဲ့အစင်းကောက်ရမှုအရာဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမိသားစု85ခုတည်းကအဖမ်းခံရသူ29ဦးပြန်လွတ်လာပြီးတော့53ဦးကဆက်ပြီးတော့ထိန်းသိမ်းခံရတယ်လို့ပြောပါတယ်။အဖမ်းခံရသူဆန့်ကျင်လှုပ်ရှားသူတွေရဲ့မိသားစုဝင်တွေထက်မှာအသက်နှစ်နှစ်ကနေ85နှစ်အရွယ်ကြားမိန်းကလေးနဲ့အမျိုးသမီး40ယောက်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကိုညင်ဆောင်ရှောက်ရဲ့အသင်း ABB ကပြောပါတယ်။ဒီအရေးအတွက်နဲ့ပတ်သက်လို့ VOA ကတိကျအသေးမပြုနိုင်သေးပါဘူး။ဒီမိုကရေစီနှိကြရွေးကောက်ထားတဲ့အစိုးရကိုပြန်လည်အာဏာအာဏာရေးတောင်းဆိုနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်တသားတည်းရည်တည်နေပါတယ်လို့ဝန်ကြီးပလင်ကင်ကသူ့ရဲ့ Twitter လူမှုစာမျက်နှာမှာမနေ့ကရေးတင်ထားပါတယ်။မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေရည်တမ်းဖို့လဲနိုင်ငံခြားရေးဝန်ကြီးပလင်ကင်ကတောင်းဆိုထားပါတယ်။ မြန်မာဒီမိုကရေစီရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာပြည်သူတွေနဲ့တသားတဲ့ယက်တီနေကြောင်းပြသဖို့လူ့အခွင့်အရေးချုပ်ဖောက်ပြီးတော့မတရားပြုကျင့်နေသူတွေတာဝန်ခံမှုရှိအောင်အားပေးလုပ်ကိုင်သွားမယ်ဆိုတာကိုအရက်ပတ်လူမှုအဖွဲ့အစည်းကုစလရီကိုဝန်ကြီးပလင်ငင်ကတွေးဆုံပြောကြားခဲ့ကြောင်းလင်ငန်ချားရေးဌာနပြောခွင့်ရသူ Net Price ရဲ့ဇူလိုင်လ10ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့မြန်မာအရက်ဖက်လူမှုအဖွဲ့အစည်းနဲ့လူပုကိုရီးယားနာမရီကိုတရားဝင်ထုတ်ပြန်တာတော့မရှိပါဘူး။ COVID-19 ကရောဂါစတင်ချိန်ကလေးကအဆိုးဆုံးလို့ဆိုရမယ့်အခြေအနေနဲ့ကြုံနေရတဲ့တောင်ကိုရီးယားနိုင်ငံမှာနောက်တစ်ပတ်ကစပြီးတော့သတင်းနှစ်ပတ်ကြာကန့်သတ်ချက်တွေတိုးမြင့်ချမှတ်လိုက်ပါတယ်
။ COVID-19 하루에 확진자가 연일 최고 치를 경신하는 등 방역이 최대 위기에 처했습니다.
နေ့စဉ်ပုဂ္ဂိုလ်သူစံချိန်တင်တိုးလာနေပြီးတော့ကာယောဂါဆိုင်ရာအဆိုးဆုံးအချက်အတိုင်းနဲ့ကျွန်တော်တို့ရင်ဆိုင်နေရပါပြီ။ပြီးခဲ့တဲ့3ရက်အတွင်းဆိုးမှာနေ့စဉ်ပုဂ္ဂိုလ်သူက900ကျော်ပါတယ်။ဒါကြောင့်ဆိုးမျိုးတဝိုက်လူတွေခက်ခွခွာနေဖို့ကန့်သတ်ချက်ကိုအဆင့်လေးအထိတတ်မှတ်ဖို့အစိုးရကဆုံးဖြတ်လိုက်ပါတယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ကင်ဘိုကျွန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပုတ်တခုနဲ့မှာပုဂ္ဂိုလ်သူ1316ဦးနဲ့အများဆုံးစံချိန်တင်ရောက်ရှိခဲ့ကြောင်းတောင်ကိုရီးယားကုသရောဂါကာကွယ်ထိန်းချုပ်ရေးဌာနကကြေညာခဲ့ပါတယ်။နိုင်ငံစီးပွားရေးအတွက်ဆိုရင်ဒီတော့ကာယောဂါကဏ္ဍချက်တွေကိုစစောဖြေလျှော့ပေးလိုက်တာကြောင့်အခြေအနေတွေပိုဆိုးလာတယ်လို့လည်းဝေဖန်သူတွေကသုံးသပ်ကြပါတယ်။တခါထိုင်းနိုင်ငံမှာလည်းဒီကနေ့ပုဂ္ဂိုလ်ခွင့်ရသူ9000ကျော်စံချိန်တင်ရောက်လာပါတယ်။ပိုစစ်ထားမှအလုပ်ပြန်ဝင်ခွင့်ရတဲ့လုပ်ငန်းတွေရှိနေတာကြောင့်ည7နာရီလောက်ခရဲကပိုစစ်တဲ့နေရာမှာတန်းစီစောင့်နေကြတာပါ။ပုဂ္ဂလိကဈေးရုံမှာစီရင်ဒေါ်လာ80လောက်ပေးရတဲ့အတွက်အများစုကမတတ်နိုင်ပါဘူး။ပုဂ္ဂုခန္ဓာသူတွေကိုလက်ခံရမယ်ဆိုပြီးဈေးရုံတွေဖြစ်အားပေးခံနေရတာကြောင့်လဲလူနာကရင်မလောက်တော့တဲ့ဈေးရုံအတော်များများကပိုးစစ်မပေးတော့ပါဘူး။ဒါအပြင်ပုဂ္ဂုသူတိ44ယောက်ထိအများဆုံးတွေ့လာရတဲ့ဩစတြေးလျနိုင်ငံကအခြေဆုံးဆစ်ဒနီမြို့မှာကန့်သတ်ချက်တွေကိုထပ်ပြီးတော့တင်းကျပ်လိုက်ပါတယ်။ကန့်သတ်ချက်တွေလိုက်နာဖို့ရင်းအားတရားလဲထပ်ပြီးတော့တိုးမြင့်ချထားတာပါ။ကျွန်းလာလေလောက်ကအမေရိကန်လေကြောင်းဝန်ထမ်းတွေကိုအပို့ချိုလုပ်တဲ့ကားဆရာတယောက်မှာပိုကူးခံခဲ့ရတဲ့နောက်ပိုင်းကူးဆက်များဂျယ်တာပိုတွေစတင်ကူးဆက်ပြန်လာတာပါ။အိန္ဒိယမှာတော့နောက်တစ်ကြော်ပိုကူးဆက်လာနိုင်ခြင်းရှိနေတာကြောင့်ဆေးကုသရေးဌာနတွေအတွက်ဒေါ်လာ 3.1 ဘီလီယံအထိတုံ့ဆွဲဖို့အရာထားပါတယ်။အရေးပေါ်လူနာဌာန2,650နဲ့ကလေးဆေးကုခံ900အပါဝင်အောက်ဆီဂျင်သိုလောင်ရုံတွေကိုဒေတာပေါင်း900မှ6လအတွင်းအပြည့်ဆောင်မယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကပြောပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 93835.32 kHz 9303 5.51 kHz 9885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ကြောပြနေပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေပြန်ခေါင်းဆောင်လာပြီမဲ့သမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်တပ်တွေပြန်ရောက်ရတဲ့အကြောင်းရင်းကိုရှင်းပြလိုက်ပါတယ်။ထောက်တောင်းချီတဲ့အမေရိကန်တပ်တွေပြီးခဲ့တဲ့ဘက်က background လေတဲ့အခြေစိုက်စခန်းကနေထွက်ခွာပြီးကြတဲ့ကတာလီဘန်တွေအနေနဲ့မြေပြင်စိုးမိုးမှုတွေတိုးလွှင့်လာချိန်မှာသမ္မတဘိုင်ဒန်က
After 20 years $1 trillion spent training and equipping hundreds of thousands of Afghan national security and defense forces.
နှစ်ပေါင်း20ကြာဒီစစ်ပွဲမှာဒေါ်လာ1 trillion တောင်သုံးပြီးထောင်ပေါင်းချီတဲ့အာဖဂန်မျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်တွေကိုတည်တန်းပေးလက်နက်တပ်ပေးခဲ့ရပါတယ်။ American 2448ယောက်လည်းအသက်ပေးခဲ့ရတယ်။နောက် 2922 ဦးအထိဒဏ်ရာတွေရခဲ့တယ်။ဒါ့အပြင်အခုပြန်လာနေတဲ့ထောင်ကနန်းတွေချီတဲ့လူတွေကြားမှာလည်းမမြင်ရသေးတဲ့စိတ်ကျမ်းမာရေးထိခိုက်မှုတွေဘယ်လောက်ရှိမလဲမပြောနိုင်သေးပါဘူး။ဒါကြောင့်လောက်လောက်လာလာမျှော်လင့်ချက်ရလက်ကောင်းမရှိဘဲနဲ့တော့နောက်အမေရိကန်မျိုးဆက်တစ်ခုကိုအာဖဂန်စစ်ပွဲတွေမပူပြရစေနဲ့တော့ဗျာလို့မနေ့ကပြောသွားတာပါ။တကယ်တော့အမေရိကန်တပ်တွေပြောင်းနေတာကိုနောက်လဩဂတ်စ်လကမှအပီးတက်ဖို့ဆက်လုပ်ဆောင်နေပါတယ်။ဒါကနှစ်ပေါင်း20ကြာအခုစစ်စင်ရေးကိုအဆုံးသတ်လိုက်ကြလဲဖြစ်ပါတယ်။အခုလိုအချိန်မှာကျန်နေခဲ့တဲ့အာဖဂန်တပ်တွေအနေနဲ့တော့အမေရိကန်တပ်တွေပြန်ရောက်ပြီးကြတဲ့ကဆိုရင်တာလီဘန်တပ်တွေဘက်ကအတက်ကြွဆုံးတက်ခိုက်သိမ်းပိုက်ခဲ့တဲ့ဘက်တစ်ပြည်နယ်မြို့တော်ကိုပြန်လည်တိုက်ခတ်မှုတွေလုပ်နေကြရပါတယ်ခင်ဗျ G20 စက်မှုထိပ်သီးနိုင်ငံတွေရဲ့ဗန်ဒိုင်းဝန်ကြီးတွေနဲ့ဘူပန်ဥက္ကဋ္ဌတွေအနေနဲ့ကမ္ဘာလုံးဆိုင်ရာအခွန်တိုးရမယ်ပြည်ပြင်ကြောင်းလေးတွေကိုအဓိကဆွေးနွေးကြတော့မှာပါဒီချမ်းသာကျယ်ဝတဲ့နိုင်ငံတွေကဗန်ဒါငွေကြီးဆိုင်ရာအရာရှိကြီးတွေဟာကိုဗစ်ဖြစ်ပြီးပထမဆုံးအချိန်အီတလီကဗန်နစ်မြို့မှာလူကိုယ်တိုင်တွေ့ဆုံပြီးတော့ကုမ္ပဏီအခွန်စည်းကြပ်မှုပြောင်းလဲရေးကိုအဓိကဦးစားပေးဆွေးနွေးကြမှာပါ ကမ္ဘာစီးပွားရေးကိုကြီးစိုးထားတဲ့ဒီနိုင်ငံတွေအကြားကုမ္ပဏီတွေပေါ်ဘလောက်အခွန်ပမာဏကိုဘယ်နေရာတွေမှာကောက်ခံမလဲဆိုတဲ့စီးမြင့်တဲ့အစီအစဉ်တွေကိုနှစ်ရက်ကြာအခုအစည်းအဝေးမှာနိုင်ငံရေးအရထောက်ခံပေးမယ်လို့မျှော်လင့်ချက်တွေရှိနေပါတယ်။တကယ်ကအခုအခွန်စီးမြင့်တဲ့အစီအစဉ်ကို Paris အခြေစိုက် OECD လို့တူကခေါ်တဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်အဖွဲ့ကြီးရဲ့ပြီးခဲ့တဲ့ပတ်ကအစည်းအဝေးမှာနိုင်ငံပေါင်း130ကထောက်ခံပေးထားပြီးသားလည်းဖြစ်ပါတယ်။ဒီ OECD ရဲ့အကြံပြုချက်ကိုလက်တွေ့ထစ်လာရေးဆွေးနွေးတဲ့အထက်ကမ္ဘာလုံးဆိုင်ရာအခွန်ပမာဏအနည်းဆုံး15ရာခိုင်နှုန်းဖြင့်ဒေါ်လာဘီလျံပေါင်း150စာထပ်တိုးရမယ်အချက်အဓိကပါဝင်မှာဖြစ်ပြီးအသေးစိတ်ကိုတော့အခုညှိနှိုင်းကြွားကြရမှာပါခင်ဗျာ။ဟေတီသမ္မတလှုပ်ကြယ်မှုနဲ့ဆက်နွယ်ပြီးလူတရာစင်ကြောကိုဖမ်းထားတယ်လို့ဟေတီရရှိတွေကပြောလိုက်ပါတယ်။သမရဂျိုဘန်နဲ့မွိုင်းစ်ကိုလှုပ်ချန်ခဲ့မှုကိုကိုလံဘီယာက26ယောက်နဲ့ဟေတီနယ်ပါအမေရိကန်2ယောက်ပါတဲ့လက်နဲ့အပြည့်စုံတက်ထားတဲ့လူသက်ကြီးစားအဖွဲ့တစ်ခုကလှုပ်ခဲ့တာလို့ဟေတီရရှိတွေကမနေ့ကပြောခဲ့ပါတယ်။အသက်53နှစ်အရွယ်သမရမွိုင်းစ်ကနေတော့ကိုဒီလက်နက်ကန်ကြီးစားတက်တွေတနေ့ဗိုလ်တူးနဲ့မနေ့အစောကြီးလင်းအားကြီးအချိန်မှာဝေရောက်လှုပ်ချန်ခဲ့တာပါ။ဒီသမရနေတော့ကပို့တူပရစ်မြို့လူကုန်တန်ရပ်ကွက်ထဲမှာရှိတာပါ။လောက်ကျံမှုမှာပါခဲ့တဲ့အမေရိကန်နိုင်ငံသား2ယောက်နဲ့ကိုလံဘီယာနိုင်ငံသား15ယောက်စုစုပေါင်း18ယောက်ကိုတော့ဖမ်းဆီးထားပြီးလို့ဟေတီအမျိုးသားရဲတပ်ဖွဲ့ညွှန်ကြားမှုချုပ်လီယွန်ချားစ်ကမနေ့ကပြောခဲ့ပါတယ်။ဒီလောက်ကျံသူတွေထဲက3ယောက်ကိုတော့အသေးဖမ်းမိပြီး10ယောက်လွတ်မြောက်နေသေးတယ်လို့ရဲညွှန်ချုပ်ချားစ်ကဆက်ရှင်းပြပါတယ်။အရင်တုန်းကတော့4ယောက်ကိုအသေးဖမ်းမိတာလို့ရဲတပ်ဖွဲ့ကပြောဆိုထားခဲ့ပေမဲ့အခုလိုအရေးအတွက်ကွဲလဲသွားချက်အတွက်တော့ညွှန်ချုပ်ချားစ်ရဲရရှိတွေကထပ်မရှင်းပြသေးပါဘူး။ညွှန်ချုပ်ချားစ်ကဆက်ပြီးသမရကိုလွတ်ကျန်ခဲ့တဲ့သူတွေကိုဆက်လက်ဖမ်းဆီးရေးယူနေစေဖြစ်ပြီးသူတို့လမ်းဆုံးကနှစ်ခုပဲရှိတယ်။တက်ခတ်ရင်တည်ဆုံးမှာဒါမှမဟုတ်အဖမ်းခံရမှာပဲရှိတယ်လို့ဆိုပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စားကုန်လုပ်ငန်းတစ်ခုမိလောင်ခဲ့ပြီးလူပေါင်း50လောက်တည်ဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်ရုပ်သံဌာနကဆိုပါတယ်။နောက်ထပ်လူ20လဲအပေါ်ထက်တွေကနေခုန်ချထွက်ပြေးခဲ့လို့ဒဏ်ရာတွေရခဲ့ကြောင်း Riders တင်ဌာနကဖော်ပြခဲ့ပါတယ်။မြို့တော်ဒက္ကာပြည်ရှိရူပကက်စ်အရက်ကဟက်ရှမ်စာတကုန်းနဲ့အဖျော်လုပ်ငန်း၅ရက်တိုက်မှာမနေ့တသားရီညကစမီးဆလောင်ခဲ့တာလို့မိသက်ရရှိသူကအကတာရုပ်မြင်သံကြားဌာနကိုပြောပြပါဗျ။မိလောင်တာနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲအနည်းဆုံး49ယောက်သေဆုံးခဲ့တယ်လို့တော့ဒီမိသက်တပ်ဖွဲ့ထိတန်းရရှိပြောတာကိုကိုးကားပြီးဒီနေ့ရုပ်သံထုတ်လွှင့်သွားခဲ့တာပါ။စက်ရုံမိလောင်ပြင်းတဲ့ကနေသေဆုံးသူတွေရဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေစူးစမ်းဖယ်ထုတ်နေတုန်းပဲလို့ဒီရုပ်သံမှာရှင်းပြခဲ့ပါတယ်။အောက်ထပ်ကနေစမိလောင်ခဲ့တဲ့အချိန်စက်ရုံအတွင်းဘက်ကတော့ပိတ်ထားတဲ့အတွက်အများပြားအပြေမထွက်နိုင်ပြိမိခဲ့ပြီးအခုအထိလူ20ရဲ့အလောင်းကိုပဲရှာတွေ့သေးတယ်လို့မိသက်ရရှိတွေကဆက်ပြောခဲ့ပါတယ်။မိလောင်တဲ့အကြောင်းရင်းအသေးစိတ်ကိုစုံစမ်းနေစေဖြစ်ပြီးစက်ရုံထဲမှာလူဘယ်နှယောက်ရှိခဲ့ကဘယ်နှယောက်ပျောက်ဆုံးနေတာကိုလည်းဆက်စုံစမ်းစစ်ဆေးနေရပါတယ်ခင
်။ဇူလိုင်လ9ရက်တောက်ကြနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကလေးမြို့မှာကိုဗစ် -19 အတည်ပြုလူနာနဲ့ကိုဗစ်ရောဂါဖြစ်နိုင်တဲ့ဆိုတဲ့တန်တရာလူနာတွေအများအပြားသေဆုံးနေတယ်လို့ခရီးယန်တင်းကြိုင်းကော်မတီနဲ့လူမှုရေးပရာဟိတအဖွဲ့တွေကပြောပါတယ်။ဒီလိုကပ်ရောဂါကူးစက်မှုတွေများပြားနေပေမဲ့ကျန်းမာရေးစောင့်ရှောက်မှုအပိုင်းမှာတော့အားနည်းနေတဲ့အကြောင်း VOA သတင်းတော့နိုင်ကိုအိမ်သတင်းပေးပို့ထားတာနားဆင်ပါရှင်
။ COVID-19 ကပ်ရောဂါကူးစက်ဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့မှာဒီကနေ့သေဆုံးသူ20ကျော်ရှိနေပါတယ်။တမြို့နယ်လုံးအတိုင်းအတာနဲ့သေဆုံးသူရေအတွက်ကလည်းများလွန်းနေတယ်လို့ကလေးမြို့ခရီးယန်တင်းကြိုင်းကော်မတီဝန်သူက VOA ကိုအခုလိုပြောပါတယ
်။ဇူလိုင်လ10ရက်နေ့ကနေမနေ့ရက်ကတော့ကလေးမြို့ကမြို့လုံးပေါ်တော့အဲ့ဒါက229ဒီတော့ဒီနေ့ကကမြို့လုံးမှာဆိုရင်20ယောက်ကြီးဒီနေ့22ယောက်ကျွန်တော်တို့ခရီးယန်စုပါမီမှာတော့5ယောက်6ယောက်လောက်ပဲရှိမယ်။မနေ့ကကျွန်တော်တို့ဂိုင်းပွားကွာတယ်လေယောက်ဒါပေမဲ့ကလေးမျိုးတမျိုးလုံးတော့မဟုတ်ဘူးနော်ကြီးရောဖဲမာလာတယ်အများကြီးဒုက္ခရောက်တာပေါ့နော်ဒီကဂျွန်းလက်ကနေကျွန်တော်တို့အချိန်နေစူးတာပေါ့နော်ဂျွန်းလက်တရက်နေ့ကနေဒီနေ့တော့ဆိုရဲ4,500လောက်တော့ဖြစ်တတ်တယ်ခက်မှန်းစီပေါ့အတိစရင်းနဲ့ကျွန်တော်တို့ကအဒီကရက်ကွက်ထဲမှာတချို့ခွက်အတွက်အဲ့ဒါမျိုးလဲကျွန်တော်ကရန်ချပ်ဖွဲ့ဒီဗလန်တီယာဖွဲ့ဦးဆောင်တဲ့
အခုလိုကလေးမျိုးမှာတိတ်ဆုံးသူနေရှင်မြင့်သက်လာပြီမဲ့ကိုဗစ်ကြောင့်တိတ်ဆုံးသွားတာလားဆိုတာအတိအကျမသိရသေးပါဘူးကိုဗစ်အတည်ပြုလူနာတချို့ပါသလိုကိုဗစ်ရောဂါလက္ခဏာပြပြီမဲ့စစ်ဆေးမှုမလုပ်ရသေးသူတွေလည်းပါပါတယ်ကျန်းမာရေးဝန်ကြီးဌာနကနေရှင်ထုတ်ပြန်နေတဲ့စီးရင်တွေထဲမှာတော့ကလေးမျိုးမှာကိုဗစ်ကြောင့်တိတ်ဆုံးသူရေအတွက်အနည်းငယ်သာပါဝင်ပါတယ်ခရီးရန်သင်ချန်းကော်မတီစီးရင်ရကတော့ဇူလိုင်လ၃ရက်နေ့ကနေဇူလိုင်လ၈ရက်နေ့အထိကလေးမျိုးမှာကိုဗစ်ရောဂါအတည်ပြုလူနာပြင်ကိုဗစ်ရောဂါဖြစ်ပွားနေတယ်လို့သံသယရှိလူနာသိဆုံးတာစုစုပေါင်း229ဦးဖြစ်ပါတယ်။ကလေးမျိုးမှာသိဆုံးသူအများစုဟာချင်းလူမျိုးတွေဖြစ်ကြပါတယ်။ကလေးမျိုးခရီးရန်သိမ်းချိုင်းမှာပြီးခဲ့တဲ့ဇွန်လ၃ရက်နေ့ကနေ30ရက်နေ့ထိတလအတွင်းစုစုပေါင်းအလောင်း290မိတကျူဖျက်ရတယ်လို့ပရဟိတကူညီသူတွေကတော့ပြောပါတယ်။သိဆုံးသွားတဲ့ကိုဗစ်အတည်ပြုလူနာတွေကိုချင်းလူမှုရေးတင်သောပုတ်အတင်းတာဟမ်မီဆိုလူငယ်အတင်း DMTB ဆိုမီလူငယ်ဖွဲ့ကာယကံမြတ်တာအစရှိတဲ့ပရဟိတဖွဲ့စည်းတွေကသက်ဆိုင်ရာသင်္ချမ်းတွေမှာ TBE ဝတ်ဆောင်တဲ့မိတကျူပေးနေကြပါတယ်။ဒေဆုံးသူအလုံးကိုဗစ်ကြောင့်လားဆိုတာအတိမပြုနိုင်ပေမဲ့ဒေဆုံးသူတွေများနေတာကိုတော့လူမှုရေးပရဟိတဖွဲ့ဝင်တို့ကအခုလိုပြောပြပါတယ်
။အိန္ဒိယထက်ဝူတော်တဲ့လူတွေရှိတယ်ဆိုတော့သူတို့ကပြင်နေတဲ့အချိန်မှာအတကုံကြောက်စက်ကနေကြတာပဲ။သူတို့ကအောက်ဆီဂျင်မရှိဘူးကုတမျိုးလုံးကဟုတ်တယ်အောက်ဆီဂျင်မရှိလို့ဆုံးသွားတဲ့သူအများကြီးရှိမှာပေါ့ကျွန်တော်တို့မကြည့်တဲ့အများကြီးရှိနိုင်တယ်ဒီကလအတွင်းမှာတော့ကျွန်တော်တို့ဒီဘာသာပေါင်းစုံပြောရမှာပေါ့နော်900ညီပါတော့ရှိမှာ
ကိုဗစ်ရောဂါကူးစက်သူသေဆုံးသူတွေများနေတဲ့ကလေးမျိုးမှာကျန်းမာရေးဆောင်ရွက်မှုကတော့အတော်လေးအားနည်းနေပါတယ
်ကျွန်တော်တို့မြေဝန်တွေအခြေအနေကလူတွေကဒီထဲမှာလဲလူတွေဆိုးလဲပြိုလဲနဲ့သွားနေကြတယ်ဆိုတော့တော့အဲ့ဒါတော့ဒီထားပြုတော့တားလို့ပါတယ်ကျန်းမာရေးအခြေအနေကတော့တောင်းချက်မှုကဘာမှမရှိလို့ဖြစ်ပါလေ။ဆရာဝန်လည်းမရှိလို့ဆရာဝန်လည်းမရှိဘူး။ပြီးတော့ကျွန်တော်တို့လူမှုကိုယ်ငွေရေးပရိုက်တာကျွန်တော်တို့အဖွဲ့တွေကလူမှုရေးပြင်ပကပဲဦးဆောင်တယ်ဆိုတော့တော့အဲ့ဒါအဲ့ဒီဖြစ်မှာတော့ကျွန်တော်တို့အနေကနေမရှိတာပေါ့နော်
လက်ရှိကလေးမျိုးမှာကျန်းမာရေးဝန်ဆောင်အများစုဟာ CDR လှုပ်ရှားမှုမှာပါဝင်နေကြသလိုတချို့ကလည်းဖမ်းခံရမှာစိုးလို့သိမ်းဆောင်နေကြရပါတယ်။နေမကောင်းဖြစ်နေကြသူတချို့ကလည်းကိုယ်နေအိမ်မှာပဲနေပြီးအဆင်ပြေသလိုကုသနေကြရပါတယ်။ကလေးမျိုးမှာနေစဉ်အရာဖွဲ့ဖွဲ့စည်းတွေကကိုသူကိုသားစနစ်နဲ့ COVID-19 ပိုးထွက်လူနာကုသရေးစင်တာတွေဖွင့်လိုက်ပြီးကိုနီးကိုဟန်နဲ့ကုသပေးနေကြသလိုသေဆုံးသူတွေကလည်းပရဟိတအဖွဲ့အစည်းတွေကပဲအလောင်းတွေကိုကူညီမြေမြုပ်တကြူပေးနေကြပါတယ်။ကလေးမျိုးမှာအောက်ဆီဂျင်ဆွဲလုံနိုင်တဲ့ဆက်မရှိတာကြောင့်ပရဟိတအဖွဲ့တွေဟာအောက်ဆီဂျင်ကိုရန်ကုန်မန္တလေးဘက်ကနေမှာယူနေကြရပြီးအချိန်ကြန့်ကြာမှုတွေရှိတဲ့အပြင်အောက်ဆီဂျင်တွေဟာလိုသလောက်မရရှိနိုင်ကြပါဘူး။ Stay at home ကြီးညာထားတဲ့ကလေးမျိုးမှာရောဂါကူးစက်သေဆုံးမှုနှုန်းမြင့်တက်နေတာကြောင့်ဈေးဆံတချို့ကလည်းယာယီပိတ်ထားကြပါတယ်ခင်ဗျာ။
နိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ကိုဗစ်ဆိုးရိမ်မှုတွေကြောင့်မြန်မာနဲ့တရုတ်နယ်ဆက်လမ်းကြောင်းတွေပိတ်ပစ်လိုက်တဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဖြစ်ပွားမှုကဆိုးရိမ်စရာပြန့်ဖြစ်နေတာကြောင့်မြန်မာနဲ့နယ်ဆက်ကုန်သွယ်ရေးလမ်းကြောင်းအားလုံးကိုတရုတ်ဘက်ကပိတ်လိုက်ပါတယ်နှစ်နိုင်ငံနယ်ဆက်ကုန်သွယ်ရေးအားလုံးယာနှုံးပြေရက်ဆိုင်သွားတာနှစ်အတော်ကြာမှဒါပထမဆုံးဖြစ်ပါတယ်အပြန်အလှန်ကုန်တင်ဖို့တင်သွင်းမှုတွေရပ်သွားတဲ့အတွက်အောက်ဆီဂျင်အိုးနှာခေါင်းဆီးဆေးဝါးစတဲ့တရုတ်ဘက်ကနေလာတဲ့ပစ္စည်းတွေအဝင်ရပ်သွားပါတယ်။ဒီလိုတရုတ်နယ်ဆက်ဂိတ်တွေပိတ်လိုက်လို့ဘလို့တက်ရောက်မှုတွေဖြစ်နိုင်ပါသလဲဆိုတာရန်ကုန်ကပေးပို့လာတဲ့သတင်းကိုရနိုင်ပြောပြပေးပါရှင်
။တရုတ်မြန်မာနယ်ဆက်ကုန်သွယ်ရေးအချက်အချာဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဇုံအဖွဲ့ဝင်နိုင်ငံကြားကကုန်သွယ်ရေးဂိတ်အားလုံးကိုတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကဇူလိုင်လ10ရက်ယနေ့ပိုင်းကကြေညာချက်ထုတ်ပြီးတော့ပိတ်လိုက်ပါတယ်။ကိုဗစ်တတိယလိုင်းဖြစ်နေတဲ့မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်ထောင်ကနန်းလောက်တိုးနေချိန်မှာတရုတ်ကနယ်ဆက်ကုန်သွယ်ရေးဂိတ်အားလုံးကိုပိတ်လိုက်တာပါ။ဒီလိုအခြေအနေကိုတစ်ချိန်မှမကြုံဘူးကြောင်းတရုတ်မြန်မာကုန်စည်ကူးသန်းရောင်းဝယ်ရေးမှာ15နှစ်လောက်အတွေ့အကြုံရှိတဲ့ဦးဆိုင်လင်းက VOA ကိုပြောပါတယ်
။သူကပိုးတွေ့တယ်ဆိုတော့မှရုပ်ပြခါရပိတ်လိုက်တာအကုန်လုံးပေါ့နော်။ကျွန်တော်ကမောင်းနေတဲ့တမန်ဒီလိုပိတ်တာအကုန်လုံးရုပ်တရက်ပိတ်ချတာဗမာတတ်တယ်လို့မြင်တာပထမဆုံးပါဗျ။အဲဒါချင်းကျော်ပေါက်ခွင့်နဲ့ဒီမဝင်တော့ဟိုတာပိတ်တယ်လို့ပြောတော့ကိုကအကုန်ပိတ်တာချစ်တယ်မြတ်ဘာမှမဝင်တာလို့မြင်တော့ကပ်ဆယ်လည်းတော်တော်လေးလိမ့်ပင်ခွေခေါက်နေတော့ခွေရ
။တရုတ်နယ်ဆက်ဂိတ်တွေပိတ်သွားတဲ့အတွက်တရုတ်ဘက်ကတင်သွင်းနေတဲ့အောက်ဆီဂျင်အိုးနှာခေါင်းဆီးဆေးဝါးလျှက်စစ်ပစ္စည်းဆောက်လုပ်ရေးပစ္စည်းလေယာသုံးပစ္စည်းမြေဩဇာစားတောက်ကုန်တွေအဝင်မရှိတော့ပါဘူး။ဥစေတရား9မိုင်နဲ့သက်ကုံတွေစခန်းကမြမာယာရှိရင်နဲ့ခရိုင်အုပ်ချုပ်ရေးအဖွဲ့တွေမှာကိုဗစ်ရောဂါတွေ့ရှိတယ်လို့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်ဘက်ကအခုလိုရုတ်တရက်တုံ့ပြန်လိုက်တာဖြစ်ကြောင်းနေသက်ကုံတွေအသိဝင်ဖြစ်တဲ့ဦးမင်းသိန်းကပြောပါတယ်
။ရုတ်ပြည်ရတယ်ဘာသာပြီးသတင်းတွေကုန်ပြီးတော့ဟာသူကဝန်ထမ်းတွေတွေ့တယ်ဆိုပြီးတော့ပြတော့ ဖြစ်တော့ဘာလို့နိုင်ငံတော်ပိုးတွေကူးတာတော့မှာလဲဆိုသူကပိတ်ချရတာ။တော့ဒီတော့ပြည်ပြန်လဲရတယ်မဖြစ်တာပိတ်လို့ဆိုတိချတိတာ။အတူပဲလုတ်တက်တစ်ချက်လုံးပါလေ။ငါးစားကုံတို့ကြီးလိုက်ကြောင်းမှလည်းမရဘူး။တခုမှကြပိတ်ချတော့ဒါပထမဆုံးပဲ။အဲ့ဒီအတွက်ကဘာမှပြတာကိုကုကူအချင်းကြီးလုတ်တက်ဆက်တွေတော့ဒီတက်ပါဘူး။ဝယ်လို့တော့မရတော့ဘူး။အဲ့ဒီကမတ်ချတဲ့ဒီလောကဒုံလောက်ကူရမှဒီလူ3500 3000ချီလို့ကြီးခက်ခဲအများကြီးဖြစ်သွားပြီဖြစ်ကြပါလား။
ရှမ်းပြည်နယ်အရှေ့မြောက်ကနေကချင်းပြည်နယ်ကြောအထိတရုတ်နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်အားလုံးကိုရဲအကန့်အသတ်မရှိပိတ်ကြောင်းကြေညာထားတာပါလန်ကီမှာကုန်ကားတွေရာနဲ့ချီပိတ်ဆို့နေပြီးမကြခင်ပြန်ဖွင့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့နယ်စပ်ဂိတ်အနီးမှာပဲတန်းစီပြီးဆောင်ဆိုင်နေရကြောင်းအဝေးပြေးကုန်တင်ရင်မှုနဲ့ရင်နှောင်းလိုက်များအသင်းတာဝန်ရှိသူကပြောပါတယ်
ကျွန်တော်မြန်မာနဲ့တရုတ်နယ်စပ်ဆက်သွယ်ထားတဲ့ဒိတ်တွေကိုအကုန်လုံးပိတ်ပါရဲ့။ကားအတန်းလာကြီးမထောင်တော့တော့ပိတ်နေနေတော့ရေလည်းမချိုးရဘူး။အိမ်ကတက်ဖို့လက်ခက်ခဲဖြစ်တယ်ဗျာ။နောက်ပတ်စံနေလည်းမတလဝက်လောက်တန်းလာတော့ဈေးတွေလည်းမနောက်တော့ဘူးဗျာ။မန်းလေးတက်သိန်း20ကုန်ပြီဆို။စားရဆိုတဲ့တရုတ်ကို1000လောက်ပုံနေတယ်ကို။ရန်ကြီးမှာပါညာဘက်တော့ကတား10လုံး။ဒီငားမအေဂျင်ကတွေပုံနေကို
။မြန်မာဘက်ကပဲဒီစိမ်းမြေပဲနှမ်းချက်သွန်ဆန်းဒီလိုအထားခံတဲ့ကုန်တွေတင်ထားတဲ့ကားတွေပဲဖွင့်မဲ့ရက်ကူမျောပြီးတော့စောင့်ဆိုင်နေကြတာပါ။တရုတ်နိုင်ငံထဲမှာကုန်တင်ပြီးမြန်မာဘက်ပြန်ထွက်မဲ့ကုန်ကားအစီး900လောက်ကလည်းပြန်မထွက်နိုင်ပါဘူး။နေဆက်ကုန်သွယ်ရေးကိုမိခိုနေတဲ့ကုန်တင်ကုန်ချအောက်ခြေလုံသားတွေကစပြီးလုပ်ငန်းရှင်တွေအထိတိမ့်နဲ့ချီပြီးထိခိုက်နေနာနိုင်ခြေရှိတယ်လို့ကုန်သွယ်ရေးကခန့်မှန်းနေပါတယ်။မြန်မာဆိုရအတွက်လည်းနေဆက်ကုန်သွယ်ရေးကရရှိတဲ့အကောက်ခွန်ဝင်ငွေကြက်တန်းနဲ့ချီပြီးဆုံးရှုံးနိုင်ပါတယ်။တရုတ်မြန်မာနေဆက်ဂိတ်တွေထဲမှာမူဆယ်ကုန်သွယ်ရေးတစ်ခုတည်းကနေ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာကုန်သွယ်မှုတန်ဖိုးကဒေါ်လာတန်း4800ရှိခဲ့ပါတယ်ခင်ဗျာ
ခိုရန်နိုင်ကြောပြပေးခဲ့တာဖြစ်ပါတယ်ရှင်မီတာကားတွေကိုစစ်ကောင်စီဘက်ကအပြင်းထန်ကောက်ဖို့ကြိုးပမ်းနေတဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာလျှက်စစ်မီတာကားတွေပေးဆောင်ကြဖို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်ကြားချက်ထုတ်ပြန်လိုက်ပါတယ်မီတာကားတွေမဆောင်ကြတဲ့အတွက်ဓာတ်အားထုတ်လုပ်မှုဇယိတ်ဝယ်ယူနေရတဲ့သဘာဝတံငွေနဲ့ဓာတ်အားကားတွေအတွက်ဝင်ငွေမရှိဘူးဆိုရင်ပြည်သူတွေကိုလျှက်စစ်ဓာတ်အားမပြတ်ပေးနိုင်တော့မှမဟုတ်ဘူးလို့ဒီကနေ့ထုတ်သတင်းစာထဲမှာပန်ကြားထားပါတယ်။တစ်ချိန်တည်းမှာပဲတချို့ဒေသတွေမှာတော့အာဏာပိုင်တွေကလက်နက်ကင်လုံခြုံရေးတွေနဲ့အတူနေနေမှာမီတာကားတွေကိုအတင်းကျပ်လိုက်ပြီးတော့ကောက်ခံနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမဆုမျက်မုံပြောပြပေးပါရှင်
။စစ်ချက်အာဏာသိမ်းအုပ်ချုပ်နေတာကိုပြည်သူအများကဆန့်ကျင်ပြီးတော့ဘူးတပိတ်လှုပ်ရှားမှုတပိတ်မှောက်တဲ့အနေနဲ့မီတာကရေကအခွန်ကားတွေအပါအဝင်အစိုးရဝန်ဆောင်ကားတွေကိုတော်တော်များများမပေးဆောင်ဘဲနေနေကြပါတယ်။ဒါကြောင့်လျှက်စစ်မီးတွေဆင်ဆက်မပြတ်ပေးနိုင်ဖို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကဒီနေ့သတင်းစာတွေမှာပြည်သူတို့မြစ်တာရက်ခံပန်ကြားချက်ဆိုပြီးတော့ထည့်သွင်းဖော်ပြထားပါတယ်။ပြည်သူတွေဓာတ်အားကားတွေမပေးကြဖို့နဲ့လျှက်စစ်ဓာတ်အားကားကောက်တာတွေရထားဖို့အထူးတတိပေးခဲ့တဲ့ဖက်စစ်စန့်ကျင်ရေးလက်ယုံတပ်ဖွဲ့ရဲ့ဆောင်ရွက်ချက်ဟာလျှက်စစ်တပ်အားထုတ်လုပ်မှုစရိတ်ဝေယူနေရတဲ့သဘာဝတံငွေနဲ့တအားကားတွေအတွက်ဝေငွေမရတာကြောင့်လျှက်စစ်မီးပေးဖို့အခက်အခဲဖြစ်နိုင်တယ်လို့မြစ်တာရက်ခံပန်ကြားချက်မှာဖော်ပြထားပါတယ်။ပြည်သူတွေသုံးဆွဲထားတဲ့လျှက်စစ်တပ်အားကားတွေကိုပေးသွင်းမှစဉ်ဆက်မပြတ်တအားထုတ်လုပ်ဝေယူဖြန့်ဖြူးပေးနိုင်မှာဖြစ်တယ်လို့လျှက်စစ်မီတာကားတွေပေးဆောင်ကြဖို့အတွက်လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်ကြားထားတာပါ။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့် NLD အစိုးရလက်ထက်က2020ခုနှစ်ဧပြီလကစပြီးတော့2021ခုနှစ်မတ်လအထိတလကိုမီတာယူနစ်150ယူနစ်စီကင်းလွတ်ခွင့်ပြုထားသလိုနောက်ဆုံးပေးသွင်းရမယ့်ရက်ကိုလည်းနောက်ဆုံးပေးခဲ့ပါတယ်။အဲ့ဒီအတွက်နောက်ကျဒဏ်ကြီးကိုကင်းလွတ်ခွင့်ပြုထားပါတယ်။ဧပြီလမှာလက်ရှိမီတာကားတွေပြန်ဆောင်ကြရမှာဖြစ်ပေမဲ့စစ်တပ်ကအနာသိမ့်လိုက်တဲ့အတွက်စစ်ကောင်စီဝင်ငွေမရအောင်လို့တော်တော်များများကမီတာမဆောင်ဘဲနေနေကြတာပါ။ဒါကြောင့်တချို့မြို့နယ်တွေမှာမီတာကမဆောင်တဲ့အိမ်တွေကိုမီးကျိုးတွေလိုက်ဖြုတ်ဖျက်တောက်တဲ့အထိအနာပိုင်တွေကလုံနေပါတယ်။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကရက်ွက်တချို့မှာတက်ကြီးပိုင်းရှိတဲ့နေအိမ်တွေကို EPC ဝန်ထမ်းအပါအဝင်စစ်သားနဲ့ရဲတွေလက်နက်အပြည့်နဲ့တအိမ်တဆင်းမီတာကလိုက်ပြီးကောက်နေတယ်လို့မီတာကမဆောင်ရင်ပြီးဖြတ်မယ်ဆိုပြီးတော့ချက်ချင်းမီတာကပေးဆောင်ခိုင်းနေတာတွေရှိတယ်လို့ဒေသခံတယောက်ကပြောပြပါတယ်
။မီတာဝန်ထမ်းဆိုရင်၄ယောက်ပါတယ်ကျွန်တော်တို့ရက်ွက်လူကြီးပါတယ်နောက်လုံခြုံရေးအနေနဲ့အဲစစ်တပ်က၃ယောက်ပါတယ်ရဲ၅ယောက်ပါတယ်ကဲတို့ဝင်လို့ရတဲ့ရက်ွက်တွေပဲတော့ဝင်ပြီးတော့အေးအေးအေးလိုက်ပြီးတချို့ကဒီဆိုရင်တိုက်ရိုက်ပေါ့အခုချက်ချင်းဆောင်းနိုင်တယ်တချို့ကကြတော့အဲ့လိုတမဆောင်ရင်တော့ရောင်းလာဆောင်းမယ်ပါညာပြောပြီးတော့ဆောင်ရွက်လေးထားနေတာလည်းရှိသေးတယ
်ရန်ကုန်တိုင်းတကုန်းစိတ်ကမြို့နယ်မှာလည်းမီတာကဆောင်ကြဖို့အတွက်တချို့ရက်ွက်တွေမှာလော်စပီကာနဲ့လိုက်အော်ခဲ့တယ်လို့တချို့အိမ်တွေကမီးကျိုးတွေကိုလျှက်စစ်ရုံဝန်ထမ်းတွေကဖြတ်တောက်ခဲ့တယ်လို့ဒေသခံတယောက်ကပြောပြပါတယ
်ပထမရက်ကလေကားနဲ့လိုက်အော်တယ်လေလိုက်အော်ပြီးနောက်ရက်ကျတော့မီတာသမားတွေရောက်လာပြီးဖြတ်ပြီးတော့ဘုံမီတာလာဆောင်ခိုင်းလေအိမ်ကြီးအိမ်လေးညနေပဲပေါ့နော်ညနေလာဆောင်ခိုင်းပြီးတော့မှသူတို့မိကျန်တက်တာညောင်းကလူကြီးကိုခိုင်းလိုက်တာတဲ့ဟိုမီတာမဆောင်တဲ့အိမ်လေးမူဖြတ်ခဲဆိုပြီးတော့တဲ့
ဒီတာဖောက်လေမိသားပေါက်ကလည်းသူတို့အဝင်အကျိုးစီအဝင်အကျိုးလေးကိုကကိုကစီလေးနဲ့ညှပ်ပြီးတိုက်အမိလေးပတ်တာ။ဆောင်းလိုက်မှမုံသားမိကျန်တတ်တာ။သူအနေနဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလအတွင်းမိသားကပြီးဆောင်လိုက်ရပြီးတော့
အဲ့လိုလိုက်လို့တော့အဆင်မပြေဘူးအိမ်တွေကအိမ်တွေဆိုတော့ဘလို့ဆောက်ဖို့တောက်ဖို့တောင်အဆင်မပြေတယ်အဲ့လိုတွေလိုက်လို့တော့လည်းရှိတာတွေကြောင့်ရှိတာတွေတော့ပေါင်းအဲ့လိုတွေပေါ့နော်ဒါပြည့်တိခတ်ပြီးတော့လေးတိတိုက်စိတ်မကောင်းတဲ့ဖြစ်ရတယ်ဘလို့တွေအဲ့လိုအုပ်အုပ်ပဲကြီးလာပြီးတော့ဖြတ်ကြတာရန်ကုန်မြို့လှိုင်မြို့နယ်မှာလဲအိမ်တွေကိုမိသားစာရွက်တွေလာပြီးသွားပြီးတော့မိသားကမဆောင်
အခုလိုရန်ကုန်မှာဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာလည်းတချို့ရက်ွက်ခြေရွာတွေမှာ၅လစာအတွင်မီတာဆာရွက်တွေကိုလိုက်ပေးတယ်လို့ဒေသခံတအူးကပြောပြပါတယ်။ဒေါ်လို့စပြီးတော့မီတာကမဆောင်တော့တဲ့လဘောနော်အဲ့ဒီကနေစပြီးတော့ဒီဆာရွက်၅လစာအတွင်ကျွန်တော်မီတာဆာရွက်၅ရက်အခုမှမီတာကျွန်တော်လိုက်ပေးတာမရှိသေးပါဘူး။အဲ့ဒါဒီအစိုးရလက်ထက်တုန်းကမီတာကတွေနောက်ကျတန်ကြီးတွေရှော ြပြကြပါတယ်စက်ကောင်စီက30မီတာကတွေဖေးဆောင်ဖို့တိုက်တွန်းနေတာနဲ့အတူမီတာဆောင်ရတဲ့ EPC ရုံးတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းရှိနေပါတယ်ရှင်
မဆုမြတ်မွန်ပြပြပေးခဲ့တာဖြစ်ပါလေရှင်ဒီလိုမျိုးမီတာကတွေကောက်ခံနေတဲ့အချိန်မှာမီတာယုံတချို့မှာဘုံပေါက်ကွဲမှုတွေဖြစ်နေတဲ့အကြောင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်ရန်ကုန်တိုင်းတွင်မြို့နယ်တချို့က EPC လျှက်စစ်မီတာယုံတွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်လမ်းမတော်စမ်းကြောင်းနဲ့မင်္ဂလာရုံမြို့နယ်တွေက EPC ယုံတွေမှာအသေးစားဘုံကွဲမှုတွေဖြစ်ခဲ့တာပါလျှက်စစ်မီတာကတွေပေးဆောင်ကြဖို့လျှက်စစ်နဲ့စွမ်းရင်ဝင်ကြီးဌာနကပြည်သူတွေကိုတိုက်တွန်းနေချိန်မှာပဲအခုလိုမျိုးဘုံပေါက်ကွဲမှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမခွာညိုပြောပြပေးပါရှင်
။ရန်ကုန်မြို့နယ်3ခုက EPC ရုံးတွေမှာဒီကနေ့ဇူလိုင်လ9ရက်မနေ့စောပိုင်းကဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။လမ်းမတော်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်တို့က EPC ရုံးတွေမှာမနေ့စောပိုင်း6နာရီခွဲဝန်းကျင်လောက်ကပေါက်ကွဲခဲ့ပြီးစမ်းကြောင်းမြို့နယ်ကလျှက်စစ်မီတာယုံကတော့မနေ့10နာရီဝန်းကျင်မှာပေါက်ကွဲခဲ့တာပါစမ်းကြောင်းစတိမတ်နာကမီတာယုံမှာလျှက်စစ်မီတာကလာဆောင်သူတွေရှိနေတဲ့အချိန်ပေါက်ကွဲခဲ့တာဖြစ်ပေမဲ့အသေးစားပေါက်ကွဲမှုဖြစ်လို့ထိခိုက်ဒဏ်ရာရသူမရှိခဲ့ဘူးလို့အနားမှာနေတဲ့သူတွေကပြောကြပါတယ်အခုရက်ပိုင်းမှာပဲမင်္ဂလာဒုံမြို့နယ်ပါဝင်မြို့နယ်တချို့ကရက်ွက်တွေမှာမီတာကဆောင်ဖို့အာဏာပိုင်တွေကအတင်းအကျပ်ဖိအားပေးတာမျိုးတွေဖြစ်နေတဲ့အချိန်အခုလိုပေါက်ကွဲမှုတွေဖြစ်လာခဲ့တာပါမနေ့အစောပိုင်းမင်္ဂလာတုံက EPC ရုံးမှာပောက်ကွဲခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။အမ်လက်စင်ဒီရာရုံးရှေ့မှာတောက်တာမှာတကားဝမှာပေါ့။ပုံမှန်ဆိုရင်ကျွန်တော်မနေ့ပိုင်း9နာရီ9နာရီခွဲလောက်ဆိုအဲ့မှာမီတာဆောင်တဲ့လူရဲ့ရှိတယ်လေ။ပြီးတော့မင်္ဂလာတုံလည်းတက်နေဆိုတော့ပြီးခဲ့တဲ့အဲ့မှာမီတာဆောင်တဲ့လူကအများကြီးများများရှိနေအောင်ရှိနေတာအဲ့ဒါကြောင့်လည်းဖြစ်နေပြီးတော့ကျွန်တော်တို့မီဒီကိုအဲ့တော့လာဖြစ်တာလေမိသားကဆောင်းလိုက်တာလေကိုအင်းရလုံးလို့လဲတတိပီးတဲ့အနေနဲ့လုတ်တာပေါ့အဲ့လိုပဲထင်ပါတယ်အဲ့လိုလူထိခိုက်ရောမရှိဘူးအတန်အတော့တော်တော်ကျတယ်ဒီလူထိခိုက်ပါညာတော့ကျွန်တော်လည်းမချမ်းမီဘူ
းပေါ့ပါကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီကလုံခြုံရေးတင်းကျပ်ပြီးတားဆီးရှာဖွေတာကြီးလုပ်ခဲ့တယ်လို့မင်္ဂလာဒုံမြို့နယ်မှာနေထိုင်သူတွေကပြောကြပါတယ်လမ်းမတော်မြို့နယ်မှာလည်းဒီမနေ့9နာရီခွဲဝန်းကျင်လောက်ကလျှက်စစ်မီတာယုံတကားဝါရှိမှာပောက်ကွဲမှုတစ်ခုဖြစ်ပါတယ်။ဒီပောက်ကွဲကံကတော်တော်ကျယ်ပြီးပြင်းထန်တဲ့ပောက်ကွဲမှုဖြစ်တယ်လို့ဘုံကွဲတဲ့နေရာနာမှာနေသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်ယုံတကားပျက်စီးတာနဲ့မှန်တွေကွဲသွားတာတချို့ရှိပေမဲ့လူကိုထိခိုက်တာမျိုးမရှိဘူးလို့လမ်းမတော်မြို့နယ်ကတာဝန်ရှိသူတို့က VOA ကိုပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်ပိုင်းလုံခြုံရေးတင်းကျပ်ပြီးတားဆီးစစ်ဆေးတာတွေလုပ်ခဲ့ပေမဲ့ရုံးဖွင့်ချိန်ပုံမှန်အတိုင်းဖွင့်ပြီးလုပ်ငန်းတွေဆက်ဆောင်ရွက်နေတယ်လို့လမ်းမတော်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကပြောပါတယ်။ဇူလိုင်လ9ရက်နေ့ကလည်းတာမွေတင်ကန်းကျွန်းမယန်ကုန်းလှိုင်ကမာရွတ်စတဲ့မြို့နယ်တွေကလျှက်စစ်မီတာယုံတွေမှာဘုံပောက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးစစ်ကောင်စီအုပ်ချုပ်မှုပေါ်မကျေနပ်တဲ့ပြည်သူတော်တော်များများကမီတာကအပါအဝင်အစိုးရဝန်ဆောင်ကတော်တော်များများကိုမပေးဆောင်ဘဲဆန့်ကျင်နေခဲ့ကြတာပါ။ဒါကြောင့်ပြည်သူတွေလျှက်စစ်မီတာကလာဆောင်ကြဖို့လျှက်စစ်နဲ့စွမ်းဟင်ဝန်ကြီးဌာနကပန်ကြားချက်ထုတ်ပြီးတိုက်တွန်းနေပါတယ်။ ဒီလိုအခြေအနေမှာ EPC
ရှင်းချောက်တဲ့ခါမှာကြောက်အလန့်အာနေတို့တွေသွားဆောင်ကြရတာရှိတယ်အဲ့လိုမျိုးဆောင်လို့မိသားပြုံးနေမှာပုံပေါက်တာတွေကိုကြားရတဲ့ခါကျတော့ပြည်သူတွေအနေနဲ့ပေါ့နော်ကျွန်မအပါဝင်ဟိုပြည်သူတွေမဆောင်တဲ့ပြည်သူတွေကဘယ်လိုခံစားရလဲဆိုတဲ့ခါကျတော့အော်တော်သေးတာပေါ့ငါတို့ကဟိုပြုခွန်မယ်ငါတို့အစိုးရကတော့နားထောင်နေတာတော်တော်မဆောင်တာကမှန်နေပေါ့နော်ဟိုနှမလို့ရှိရင်မိသားသွားဆောင်ခြင်းအပြင်ဟ
ပြည်သူတွေအခက်အခဲဖြစ်နေကြချိန်မှာမိသားစုစောင့်ရှောက်မလို့ပဲကင်းလွတ်ခွင့်ပေးတယ်လို့ကြေညာထားပါတယ်ရှင်။ မခွန်ညိုပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညွတ်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့ဆရာနာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ CDM လုပ်နေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့ဆေးရုံချုပ်ရေးရန်နေရာမှာပူးပေါင်းပါဝင်တာမလုပ်ပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေး
အခုချိန်မှာစောင်းတွေပြန်ဖွင့်ပြီးနဲ့စီဒီယမ်လုံးနေကြတဲ့ဆရာဆရာမတွေအများပြားကျောင်းပြန်မသွားကြသေးပါဘူးအဲ့ဒီလိုမသွားတာကကလေးတွေပညာရေးကိုထိခိုက်စေလို့စေုပ်ချုပ်ရေးကောင်စီကပြောဆိုထားပြီးကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကိုအလုပ်ပြန်ဆင်ဖို့ဖိအားပေးတာတွေကလည်းရှိနေပါတယ်ဒါပေမဲ့ပညာရေးဝန်ထမ်းတွေကတော့သူတို့စီဒီယမ်လုံးနေကြတဲ့ပညာရေးဝန်ထမ်းတွေကတနိုင်တဲ့
ပညာရေးခန္ဓာကိုထိခိုက်စေဖို့မဟုတ်ဘူးလို့ပြောဆိုကြပါတယ်ဒီလိုမထိခိုက်စေဖို့လဲစီဒီယမ်လုံးနေကြတဲ့ပညာရေးဝန်ထမ်းတွေကတနိုင်တဲ့ပိုင်းကျိုးပန်းနေကြတာတွေရှိတယ်လို့အစ်စနစ်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆရာမတွေကပြောပါတယ်စီဒီယမ်လုံးလို့အလုပ်ကရနာခံရတဲ့အတွက်အပြင်မှာ private စာတင်တဲ့အလုပ်ကိုလုပ်နေတဲ့တစ်ချိန်ထဲမှာစီဒီယမ်လုံးနေကြတဲ့ကျောင်းသူကျောင်းသား CDM lo do me sue kaja in jaro di homeschooling ko khale o aima lo pho twa ga si ma phet daw ma o mi da ri be chi phet u le ri a daw ri be chi phet a lo alu myo ti chan ne du ri bo no ko khale o ko aima be ko khale ye long jong ye twa bo no ko aima be sa tin ne so bi yo sin sa tha de mi ba ri twa ko yi ywe bi yo nga lo a ko wa lo adika mu la ne chang tin yo bo no mu la yin tin yo adika tha bi yo tin de ye aima ni ma lo tin ne chin ni su bi yo lo sa lo ni ma lo 5 yaw chi de
Hello, a good and then we will be able to get a little bit of a little bit of a little
bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little bit of a little ซึ่งในไดเนี่ยเปียวๆชวนสุบิ๊ดบ่เนาะมีบ่านี่สาเต็งขึ้นไล่ได้ขาจ้ะแล้วโหลแค่ๆนี่จုံมาเลยปัญญาสรามิโอ
ตาจวนลุยาบาเรตัวเนี่ยดิโยนี่ว่าเป็นนั้นตีเหยบาเรตีดีเหยเนาะตัวคลีใส่ปัญญาเหยเนาะไอ้ตะไฉนเนี่ยมาเว้ยโหซิซี้แกแท้จินบ่เนาะกุคลีเกจีคลีโอบลูซิซี้แกแท้มะเลยอะหลามิวลูไอ้ตองกูบ้างบิยอเป็นนั้นตีเหยปีเหยบาเออดาก็แล้วตะเป้ติมากรีท 1
โอเคอะคาเมเตนันมาสรุปถ้ากูมาตะเงินเงินเสียเสียมาดิสุบามิรอมาดิซีซินนี้โอซะไปรอเลิกได้ตะบอปอโอเคโอเคอะคาวด์ออฟเดนันเนาะปี้ตัวมาดิเกลาตะคาวปี้ดูว่าโอเคอะเสร็จปี้รอดิเตนันโอเสร็จปี้รอปูชะปี้ตัวมาบ่อะคาเมโอเคเสร็จปี้ปูชะมาวะอะโรอะดิก็อะรอซั่วๆเปียวตัวได้เทมานาเลไล่จ่ารอดามีดาดิโกไอ้มานี้เนี่ยคลีดิโหเสียเสียมาดิจ้ามตัวได้เฉยมา
ดาโควิดโลกาลาเลยဖြစ်တော့အများကြီးတော့ထောက်ခံဖြစ်စီတာပေါ့เนาะဆိုတော့အရင်နေပြီးတော့မှာကိုကလေးကိုကိုယ်တိုင်သင်ကိုယ်တိုင်စာမွေးပြန်စစ်လို့အကဲဖြတ်လို့ပါရတဲ့အထိလုံနိုင်အောင်သင်ကြားပို့ချပေးတဲ့သဘောမျိုးလို့ပြောလို့ရတာပေါ့เนาะโอเคပါမှာဟုတ်ကဲ့ဒီကနေရကကိုကြတော့လေသင်ရိုးသက်နဲ့ပတ်သက်ပြီးတော့ကြတော့အတွေ့အကြုံတိတ်မရှိကြဘူးပေါ့เนาะသူတို့ကိုယ်တိုင်သင်လာရတဲ့သင်ရိုးနဲ
ုံပြန်မှုတွေရတယ
်ဟုတ်ကဲ့တော်တော်များများလာ join ကြတယ်အကြိမ်ပြီးတော့သူတို့လည်းစတင်နေတယ်ဆိုတော့အကြောင်းပြပြကြတယ်အဲ့ဆွေးနွေးတဲ့ခန္ဓာမှာဆိုလို့ရှိရင်လေသူတို့တော်တော်ပြောကြတယ်သူတို့ကလေးဘယ်လိုစတင်ကြတာဘယ်လိုပေါ့နော်သူတို့ချင်နေကျွန်တော်တို့လည်းအတွေ့အကြုံအများကြီးရကြတယ်သူတို့အိမ်မှာကလေးတွေစတင်နေတယ်ဆိုတော့အကြောင်းလည်းသိရတာပေါ့နော်အဲ့တော့အဓိကကျွန်တော်တို့တင်နေရည်ရွယ်ချက်ကလည်းအဲ့ဒါပဲကိုကျွန်တော်တို့လုပ်နေရတယ်ကျွန်တော်တို့ CDM လုပ်တယ်လို့မျိုးမိဘတွေလည်းကိုယ်ကလေးကိုကြောက်မလို့ကိုယ်ကလေးရဲ့လုံခြုံရေးအတွက်ပေါ့နော်CDM လုပ်ကြမယ်လို့ဆုံးဖြတ်လိုက်ပြီးဆိုကိုကိုတိုင်းတင်မရတော့ပါဘူးကိုကိုတိုင်းမတင်လို့ပေါ့နော်အပြင်ကနေပြီးတော့တီးတန့်စရာခေါ်တင်နေဆိုရင်လေကိုကလေးကဘာလို့တိနေပြီးဘာလို့ဖြတ်ပြီးတော့ကိုဖြေဖို့လုံနေလဲဆိုတာလေးသိအောင်ပေါ့နော်ဆရာမစာတင်နေတယ်ဆရာမဘာလို့တင်နေလဲကိုဘာအထောက်ပံ့ပေးနိုင်လဲပေါ့နော်အဲ့ဒါလေးတွေသိအောင်လို့အဓိကရည်ရွယ်ပြီးတော့ဒီဇနန်းကိုလုပ်ဖြစ်တာဟုတ်ပါရဲ့
စင်နန်းပြီးတဲ့အချိန်မှာရောမိပါတွေဘယ်နှယောက်လောက်များများလာပြီးတော့တက်ပြီးသွားပြီလို့ပြောလို့ရမလဲ
ဟုတ်ဆက်ဆက်ချင်းစင်နန်းကို join တော့ရတယ်ညီမတို့ကလေဟိုစဖိုင်လော့ပဲပေါ့နော်စပြီးတော့လုပ်ကြည့်မယ်လို့စဉ်းစားပြီးတော့လုပ်လိုက်တာပဲဒါပေမဲ့ညီမတို့အဲ email ကိုလူအယောက်900ကျော်လာ join တယ်လာ join တော့ညီမတို့ကအယောက်900ကျော်တော့သူကဟိုအခမဲ့တင်တန်းဖြစ်နေရကြောင်းလဲပါမှာပေါ့နော်လူတွေအခမဲ့ဆိုဟိုစိတ်ဝင်စားကြတော့လीအဲ့လိုဆိုတော့အဲ့900ကျော်ဆိုရင်ကြတော့ညီမတို့လည်းဟိုဆက်ဆာချင်းပေါ့နော်ပထမဆုံးတစ်ခါလဲဖြစ်တယ်ပေါ့နော်နိုင်မလားလို့တွေးပြီးတော့အဲ့ညီမတို့တရားတော့လက်ခံလိုက်တယ်တရားလက်ခံပေမဲ့တကယ်လာ join တော့90လောက်ပဲတော့ join ဖြစ်တယ်အဲ့တော့အဲ့တော့ကတော့နှစ်ရက်လည်းဖြစ်သွားတာပေါ့နော်အဲ့တော့လူ90လောက်တော့တင်တန်းပေးလိုက်တယ်နောက်တစ်ပတ်ဒီကြတော့ပုံမှန်ညီမတို့ကဟိုလူ90လောက်ပဲလက်ခံဖြစ်တယ်စီစစ်ပြီးတော့လေညီမတို့လည်းတနင်္ဂနွေလေးပေါ့နော်ဒါပေမဲ့ညီမတို့ကတစ်ခုပါ request လုပ်လိုက်လေဆိုတော့ညီမတို့ကအခမဲ့ပဲလုပ်ပေးတာပေါ့နော်ဒါပေမဲ့တချို့မိဘတွေကကြတော့ CDM လုပ်တယ်ခလေးကိုကြောင်းမလွတ်ဘူးအဲ့တော့ဒီမှာတင်တန်းလာတက်တဲ့မိဘတွေဆိုမျိုးတို့မှဒီ laptop တွေဖုန်းတွေနဲ့တို့မှ join ပြရမရှိဘူးပေါ့နော် onlineတော့မတုံးနိုင်တာလည်းပါမယ်ပေါ့နော်အဲ့တော့အဲ့လိုမိသားတွေအတွက်ကိုကျွန်တော်တို့က PDF ဖိုင်လေးတွေပို့ပေးတယ်တင်ပေးတယ်ပေါ့နော် Facebook page မှာလည်းအဲ့တော့အဲ့တင်ပေးတဲ့ဟာလေးတွေကို download ဆွဲပြီးရောဒီပြ print ထုတ်ပြီးရောဒီပြန်ပြီးတော့ဖြန့်ပေးပါပေါ့နော်ဒါမှမဟုတ်လည်းမှာတစ်ချက်ကနေလည်းဒီဟာလေးကိုတော့ဘယ်လိုတင်ဒီဟာလေးကိုတော့ဘယ်လိုတင်အဲ့လိုမျိုးလေးကိုအပြန်ပေးပေးပါဆိုပြီးတော့ကျွန်တော်တို့ request လုပ်ပါတယ်
အဲ့တော့အခုကတင်တဲ့က online ကနေပြီးတော့ပေးနေတာပေါ့ online ကပဲဆက်ပေးသွားမယ်ပေါ့
ဟုတ်ကဲ့မှာလော့ကြတော့ online ရပဲပေးဖို့ရှိပါတယ်ကျမတို့လုံခြုံရေးအတွက်ကောပေါ့နော
်ဟုတ်လောလောဆယ်မှာတော့ဒါဆိုရင်လူအပ်ချက်ကိုတော့အကုန်လုံးတော့လိုက်ဖြည့်ပေးဖို့တော့ခက်ခဲနေသေးတာပေါ့လေကိုဘက်ကလည်းကိုကဒါတနိုင်တစ်ပိုင်းကိုအုပ်စုဖွဲ့ပြီးတော့စလုပ်ကြတာလည်းဖြစ်တယ်ဆိုရဲအခါကျတော့နောက်ပိုင်းကျရင်တော့ရောပို့ပြီးတော့ဟိုဘလောက်ထိဆက်လုပ်သွားဖို့မျှော်မှန်းထားတာရှိပါလဲ
ဟုတ်ကဲ့ကျမတို့မူလတဲ့အခုဒီလိုဒီတစ်ခေါက်ပေါ့နော်အခုကျမတို့ KG ကနေပြန်စရတယ် KG ကနေစရတာ Great Quality ကိုကျမတို့ The Best ကိုအဲ့လိုပေးသွားမယ်လို့စဉ်းစားထားတယ်အဲ့ဒါပြီးသွားရင်တော့ညီမတို့11အဆင့်ကိုပေးဖို့တော့စဉ်းစားထားပါတယ်။နောက်တစ်ခုကကြတော့လေညီမတို့ကတခြားညီမတို့အခွေတွေတခြားလူတွေလည်းအဲ့လိုပဲသူတို့ကလည်းဒီတစ်ခုမှလာကူညီပေမဲ့လည်းလေသူတို့ကနောက်ထပ်တစ်ခုလည်းရှိနေတယ်အဲ့လိုမျိုးပေါ့နော်။ဥပမာအလဲတန်းအခွေစာတယ်နဲ့အခွေမှလည်းသူတို့ကပါဝင်ပြီးရောအဲ့လိုမျိုးအဲ့တက်ကိုကူညီနေတာမျိုးပေါ့နော်။အဲ့လိုမျိုးတွေလည်းရှိတယ်။နောက်ညီမဆိုရင်လည်းဒီတခြား homeschooling တော့မဟုတ်ဘူးပေါ့နော်။သူတို့ကကြတော့ဒီစာတင်ပေးတဲ့အခွေလိုမျိုးပဲပေါ့နော်။အဲ့လိုစာတင်ပေးတဲ့အခွေမှဝါသနာပါတဲ့ပေါ့နော်။ဒီပေါ်ရပြီးတော့ CDM လုပ်နေတဲ့ဆရာဆရာမလေးတွေရောပေါ့နော်သူတို့တွေကကိုယ့်ရဲ့ရွာကလေးတွေကိုစာပြန်တင်နေတယ်အဲ့လိုမျိုးကို coach လုပ်ပေးရတာပေါ့ညီမတို့ကအဲ့လိုမျိုးပေါ့နော် coach လုပ်ပေးနိုင်မလားဆိုလဲညီမကသွားပြီးလုပ်ပေးလိုက်တာပဲအဲ့လိုမျိုးအဲ့ဒါကြတော့လေအလဲတန်းနဲ့ဖြစ်မူလာတန်းတစ်ခုရဲ့မဟုတ်ဘူးပေါ့မူလာတန်းရောအလဲတန်းရောလည်းဖြစ်တာမျိုးပေါ့နော် Alo bo di tekhu ma lo jemaru amu ga le me di ka lou gwe me le jemaru tacha lan lan mi ye wa le ya ni pi yo le paung pi yo lou pe ni ya myu le si ba le
Okay a yi lo CDM lou ni de so bi me le ko ga di pinya yi kan na de ma tin sa mu ri a kha me be phi phi di lo bo no ko ta nai ne ba ka lou da ya ro a mye nan sat shi ni de di pinya yi kan na ga ro ye ma twa u so ye poun san myu wo pyo lo ya ma la
Okay pyo lo ya ba le ma jemaru di ပညာရေးပေါ်တော့ညီမတို့တောင်းတင်ရုံမှာဆိုရင်လေခလေးတွေကတောင်းသားတွေကစီဒီအမ်လုပ်နေတဲ့တက္ကသိုလ်ကောလိပ်တောင်းသားတွေရှိရလေအဲတောင်းသားတွေအတွက်တရိုးတွေလည်းပြင်နေပါတယ်အဲ့ဒါတွေလည်းဒါညီမတို့ကသာညီမတို့ပေါ့နော်စီဒီအမ်လုပ်တဲ့ဆက်ဆံမတွေပူးပေါင်းပြီးတော့စီဒီအမ်လုပ်တဲ့ခလေးတွေလည်းရမနေရအောင်ပေါ့နော်သူတို့အတွက်လည်းလေးလာဖို့တခုခုရှိနေရအောင်ညီမတို့ဗီဒီယိုသင်ခန်းစာတွေပါတယ်ပြင်န
ဆီယမမွေကပြောပြပါတယ်အခုဆိုရင်ကိုဗစ်ကပ်ပြီးတကြောပြန်ကူးစက်မှုတွေတိုးလာနေတာကလည်းစိုးရင်စရာအခြေအနေဖြစ်နေတာပါဒီလိုခက်ခဲပြီးကြားကပဲတန်းပြည်ရဲ့ရေရှည်အနာဂတ်ကိုမျှော်မှန်းပြီးဆီယုတ်ချုပ်ရေးရန်တရားမဆက်နိုင်အောင်တန်းပြည်မှာဒီမိုကရေစီအုပ်ချုပ်ရေးပြန်လည်ရရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ပညာရေးဝန်ထမ်းတွေကတော့ CDM လှုပ်ရှားမှုမှာဆက်ပြီးတော့ပါဝင်နေကြတယ်လို့ဆီယမမွေကပြောဆိုတာကိုကြင်ပြရင်းနဲ့ပဲဒီသတင်းပတ်မျိုးသမီးခန္ဓာကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမထင်ကြီးပြပါရှင
်မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းမဲ့ရဲ့တုဒ္ဒဆောင်လေအမေရိကန်တစ်ခွေမှာတင်ဆက်ပေးခြင်းတာကတော့ဘီလီယံနာတထဲကြီးဂျက်ဘီဇိုရဲ့အာကာသခီးစဉ်ကိုဗစ်ဒဏ်နဲ့ဒီအပူလိုင်းဒဏ်ကိုခံရတဲ့စိုက်ပျိုးရေးသမားတွေအကြောင်းကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
Amazon ကုမ္ပဏီကိုထူထောင်သူဘီလီယံနာ Jeff Bezos ဟာမကြခင်ရက်ပိုင်းမှာသူပိုင်ကုမ္ပဏီကအာကာသယာဉ်နဲ့ကမ္ဘာမြေပြင်အထက်မိုင်60အကွာမြေပြင်ဆွဲငင်အားကင်းတဲ့အာကာသတဲ့အထိတွားရောက်လည်ပတ်ဖို့အစီအစဉ်ထားပါတယ်။ Online ကနေဈေးရောက်တဲ့ကုမ္ပဏီရဲ့ CEO ရာရူးကနေဇူလိုင်5ရက်နေ့မှာအနားယူပြီးတဲ့နောက်ငယ်စဉ်ကတည်းကစိတ်ဝင်စားတဲ့အာကာသနဲ့ပတ်သက်ပြီးပိုအချိန်ပေးနိုင်ဖို့အတွက်လည်းဖြစ်ပါတယ်။Jeff Bezos ရဲ့ဒီခီးစဉ်ကတော့ကမ္ဘာအပြင်ဘက်ကြီးထွက်ပြီးတော့လေပတ်ဖို့ဟာသူဟာ9နှစ်သားလောက်ကလေးကအာကာသထဲကိုသွားဖို့အိမ်မက်တွေမက်ခဲ့တယ်လို့ဆိုပါရယ်။လာမယ့်ဇူလိုင်20ရက်နေ့မှာသူပိုင် Blue Origin ကုမ္ပဏီကအာကာသယာဉ်နဲ့ထွက်ခွာမှာပါ။ဒီကုမ္ပဏီကို2000ခုနှစ်မှာထူထောင်ခဲ့ပါရယ်။အာကာသကိုစူးစမ်းလေ့လာပြီးတော့လကဘာပေါ်မှာလည်းလူသားတွေအမြင်နေထိုင်နိုင်အောင်ဆောင်ရွက်ဖို့အစီအစဉ်ရှိပါရယ်။ Jeff Bezos က
This is Blue Moon. We've been working on this lander for 3 years.
ဒါကတော့ blue moon မှာလာပေါ်ဆင်းတဲ့မဲ့ယာဉ်ကိုဖန်တီးနေတာ3နှစ်လောက်ရှိပါပြီဒီယာဉ်ကကြီးသွားတယ်3.6 metric ton လေးရဲ့ယာဉ်ကိုလာမျက်နှာပြင်ပေါ်မှာညင်ညင်သာသာတိတိကျကျနဲ့ဆင်းသက်ပါလိမ့်မယ်လို့သူကပြောပါတယ် Texas ပြည်နယ်ကနေလွှတ်တင်မဲ့ယာဉ်မှာလူ6ဦးလိုက်ပါစီးနေနိုင်ပါတယ်စွန့်စွန့်ဆဆလောက်ရမှာလက်တွဲညီခဲ့ကြတဲ့သူ့ရဲ့ညီကိုလည်းခရီးစဉ်မှာလိုက်ပါဖို့သူကပြောပါတယ
် I really want you to come with me would you are you serious I am I think it would be meaningfulHave my brother there.
Jeff Bezos ကသူ့ညီကိုသူနဲ့အတူခရီးသွားဖို့မေးရမှာသူ့ညီ Mark Bezos ကပြန်ပြောခဲ့တာပါ။ခရီးစဉ်မှာသူတို့ညီကိုနှစ်ဦးအပြင် Jeff Bezos ရွေးချယ်ထားသူအထူးဧည့်သည်တဦးကတော့အသက်82နှစ်အရွယ်လေယာဉ်မှူးအောင်တဦးပါ။1969နှစ်တည်းစီက Mercury 13ဆိုတဲ့အမျိုးသမီးအဖွဲ့ကိုအာကာသယာဉ်မှူးတင်တန်းတွေပေးခဲ့ရမှာ Wally Frank လည်းပါဝင်ပါတယ်။သူဟာ American Leader ရဲ့အစောဆုံးကြတဲ့လေယာဉ်မှူးတွေထဲမှာပါဝင်ပြီးတော့အာကာသယာဉ်မှူးဖြစ်ဖို့လျှောက်ရမှာတော့အမျိုးသမီးဖြစ်နေတာကြောင့်ဆိုပြီးတော့ပယ်ချခံခဲ့ရဘူးပါတယ်။အဲ့ဒီအချိန်က NASA အာကာသယာဉ်မှူးတွေကိုစစ်ဖက်ကသာအရေးချင်းစစ်ဆေးရွေးချယ်ခဲ့တာဖြစ်ပြီးအားလုံးဟာအမျိုးသားတွေကြီးဖြစ်ပါတယ်
။ You're in zero gravity for 4 minutes.You come back down.
ဘာမြေပြင်ဆွဲရလုံးဝမရှိတဲ့နေရာမှာ၄မိနစ်ကြာနေရမှာပါ။ပြီးတော့ခန္ဓာရမှာပြန်ဆင်းပြီးတကားကိုဖွင့်အပြင်ထွက်လိုက်တဲ့အခါမှာပထမဆုံးပြောတဲ့စကားကဘာဖြစ်မလဲဗျာလို့ Jeff Bezos ကမေးလိုက်တာပါ။
I was saying, honey, that was the best day.
ဘာကြောင့်ဖြစ်လာမှာဒီကြိမ်ဟာအကောင်းဆုံးအတွေ့အကြုံတစ်ခုပါလို့ပြောမယ်ဆိုတဲ့အကြောင်း Fan ကဆိုပါတယ်။ Fan ကအသက်88နှစ်ရှိပြီဖြစ်တာကြောင့်အာကာသကိုသွားမဲ့အသက်အကြီးဆုံးသူအဖြစ်စံချိန်တင်သွားပါတယ်။ကွယ်လွန်ခဲ့ပြီဖြစ်တဲ့အာကာသယာဉ်မှူးဂျွန်ဂလန်ကတော့1988ခုနှစ်အသက်89နှစ်အရွယ်မှာ Discovery ယာဉ်နဲ့လိုက်သွားပြီးသူ့ကိတ္တနာလုပ်ခဲ့ပါတယ်။နောက်ထပ်လိုက်သွားမဲ့သူတူကတော့လွတ်နေတဲ့ခုံတစ်ခုံအတွက်ဒေါ်လာ28သန်းပေးပြီးတော့ဝယ်ယူသွားသူပါ။ဝယ်တဲ့သူကတော့ဘယ်သူဘဝမှမသိသေးပါဘူး။အဲ့ဒီငွေတွေကိုလည်းပရဟိတလုပ်ငန်းတွေမှာအသုံးပြုမှာပါ။ နိုင်ငံပေါင်း143နိုင်ငံကလူပေါင်း 6,000 ကျော်ဒီလေလံပွဲမှာပါဝင်ခဲ့ပါတယ်
။ So $28 million to number 107.
ဒီနေ့မကုန်ခင်မှာလည်းအခုလိုစီးစင်မျိုးတွေပြည့်စွံ့နိုင်ဖို့ဘေဇိုနဲ့ Blue Origin ကုမ္ပဏီကစီစဉ်နေပြီးတော့တခုံစားအတွက်ဘယ်လောက်ပေးရမလဲဆိုတာတော့အခုချိန်ထိမသိရသေးပါဘူး။ခီးသွားသူတွေအနေနဲ့ဒီအနေကင်းနာဖို့ပြသဖို့အတွက်ဘေဇိုကပထမဆုံးခီးစဉ်မှာလိုက်ပါတော့ပါ။ဒီမတိုင်ခင်မှာတော့15ချိန်လောက်စမ်းသပ်ပြန်တန်းထားပြီးပါပြီခင်ဗျာ။ဗြိတိန်ပြည်အောင်စုမှာကိုဗစ်ရောဂါကူးစက်မှုတချို့ပြန်ဖြစ်လာတာမှာအဲ့ဒီလိုရောဂါဖြစ်ပွားတဲ့ပြည်နယ်တွေဟာကိုဗစ်ကာကွယ်ဆေးထိုးသူအရေးအတွက်နေပါတဲ့ပြည်နယ်တွေဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်မှာဆိုရင်လည်းကိုဗစ်ကူးစက်မှုကြောင့်လူရာနဲ့ချီဆေးရုံတက်နေရတာပါ။ကိုဗစ်ရောဂါစဖြစ်စအချိန်မှာတော့ကာကွယ်ဖို့ဆေးမရှိတာကြောင့်အကြောင်းကိစ္စကြီးငယ်မရှိဘဲအိမ်ပြန်မထွက်ကြဘူး။နှာခေါင်းစည်းတက်ကြဖို့ခက်ခွာခွာနေကြဖို့သာတာဝန်ရှိသူတွေကတိုက်တွန်းနိုင်ခဲ့ကြတာပါ။ဒါပေမဲ့လည်းအခုခါမှာတော့ကာကွယ်ဆေးရှိလာပြီဖြစ်တာကြောင့်ကာကွယ်ဆေးထိုးဖို့တိုက်တွန်းပေမဲ့တချို့ကတော့ဆေးထိုးဖို့ငြင်းဆန်နေကြသေးပါ။ဒါကြောင့်ကာကွယ်ဆေးထိုးဖို့ဆွဲဆောင်တဲ့အနေနဲ့အစိုးရတာဝန်ရှိသူတွေကနည်းလမ်းတချို့သုံးလာတာမှာဆေးထိုးတဲ့သူတွေကိုကန့်ဆန်းမေးဖောက်ပြီးတဲ့အစီအစဉ်လည်းပါဝင်ပါတယ်။ကော်လိုရာဒိုပြည်နယ်မှာတသန်းစုထိမဲပေါက်သွားသူကတော့ကလေးလေးဦးရဲ့မိခင်မှာHeidi Russell က
I'm usually not a person that's very scared but this is very intimidating.
ပုံမှန်အားဖြင့်ဆိုရင်တော့တိတ်ပြီးတော့အံ့အားသင့်ဖြစ်တဲ့လူမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းခုလိုထိပေါက်လိုက်တဲ့ဆိုတာချလိုက်ရခြင်းကတိတ်ပြီးတော့အံ့ဩတုန်လှုပ်သွားမိပါရတယ်။ဒီသတင်းကိုသိလိုက်ရတာ24နှစ်လောက်ပဲရှိသေးတာဆိုတော့တကယ်ဟုတ်ရလားဆိုပြီးတော့လဲစိတ်ထဲကအခုထိဖြစ်နေတော့မှလို့ဆိုပါရတယ်။ဇွန်လနဲ့ဇူလိုင်လအစောပိုင်းသတင်းပတ်၅ပတ်တာကာလအတွင်းကော်လိုရာဒိုပြည်နယ်မှာနေထိုင်သူတွေကိုအပတ်စဉ်ကန်ဆန်းမဲဖောက်ပေးတာမှာတယောက်ကိုတသန်းနှုံနဲ့၅ဦးကန်ဆန်းမဲပေါက်ခဲ့တာပါကိုဗစ်ကာကွယ်ဆေးထိုးသူစီးရင်တွေကနေအခုလိုကန်ဆန်းမဲပေါက်ပြီးတာလည်းဖြစ်ပါတယ်အမေရိကန်ရဲ့ရင်ဆိုင်နေရတဲ့အပူလိုင်းဒန်တော်မီဘိုးကောင်ရရှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့မကြသေးခင်ရပ်ပိုင်းကခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ဒေသခံတွေအနေနဲ့တဘာဝဘေးအန္တရာယ်တွေကိုဘယ်လိုရင်ဆိုင်ကျော်ဖြတ်နေရလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးပါမယ်အမေရိကန်ပြည်အောင်စုအနောက်မြောက်ကဝါရှင်တန်ပြည်နယ်ကနေဒါအနောက်ဘက်ဒေသတွေမှာစံချိန်တင်အပူချိန်လွန်ခဲ့မှုကြောင့်လူတွေရာနဲ့ချီပြေဆုံးခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေဆွေးနွေးခဲ့ကြပါတယ်။အပူချိန်လွန်ခဲ့မှုကြောင့်ဒေသခံတွေအထူးသဖြင့်စိုက်ပျိုးရေးသမားတွေ၊မွေးမြူရေးသမားတွေလည်းအခက်အခဲမျိုးစုံကြုံနေရတာပါ။ဒူးမြောင်အင်းအိမ်တွေလည်းရေခမ်းခြောက်ကုန်တာကြောင့်အခုအခါမှာမြေအောက်ရေကိုပဲသုံးနေရတယ်လို့ဆိုပါတယ်။အိုက်ဒါဟိုပြည်နယ်ကစိုက်ပျိုးရေးသမားCarl Bedelstein ကရေခမ်းခြောက်လာတဲ့အခြေအနေကိုအခုလိုပြပြပါရယ
် We're in the bottom of the Richfield Canal.
ဒီနေရာက Richfield တူမြောင်အခြေပါ။ခရုံးကဆိုရင်တော့ဒီမှာအခုလိုရက်လိုက်ရင်ရေကလေပင်ခမမဟုတ်ခေါင်းတော်မြုပ်ပါတယ်လို့သူကပြောပါတယ်။စောင်းတွင်းမှာအနီးနားတစ်ဝိုက်ကတောင်တွေပေါ်မှာနှင်းသိမ့်မကြသလိုမိုးလဲမရွာတာကြောင့်ရေခမ်းခြောက်မှုပြဿနာကျုံရတာပါ။ရေရှားပါတဲ့နေရာဒီတွေမှာနှင်းတွေအရေးပြောလို့ရှိပြီးစမ်းကြောင်းတွေလည်းဒီရေတွေစီးစင်းနေရှိပါတယ်။ပုံမှန်အားဖြင့်ဆိုရင်တော့ဒီရေလောင်တမန်ဟာဆိုရင်လဲကျူဘစ်မီတာ235သန်းအထိရောက်လေရှိပြီးတော့အခုအခါမှာအဲ့ဒီပမာဏရဲ့၄ဘုံ၃ဘုံလောက်တောင်မရှိတော့ဘူးလို့ဆိုပါတယ်
။ My way of endured many short water years.
ရေရှားမှုဒဏ်ကိုနှစ်တော်ကြာကျုံလာရပေမဲ့အခုဆိုရင်ဇွန်လလလေအထိရောက်အောင်တော့ရေကမခံတော့ပါဘူး။ကျွန်တော်တို့မှရှိတဲ့ရေကလည်းဇွန်လ10ရက်နေ့လောက်ကတည်းကကုန်သွားပါပြီလို့ပြောသွားတာပါ1955ခုနှစ်ကတည်းကကုဒ်ကြိန်ဟာအချောက်တွေ့ဆုံးနှစ်ဖြစ်တာကြောင့်စိုက်ပျိုးရေးကဏ္ဍမှာထိခိုက်ရင်မွေးထားတဲ့တရိတ်ဆန်တွေကိုကျွေးစရာအစားအစာအလုံးလောက်ရှိတော့မှလည်းမဟုတ်ပါဘူ
း Why we chosen rather than by hay or
စာဝယ်ကျွေးမလားဒါမှမဟုတ်ဒီတရိတ်ဆန်တွေကိုထရက်ကားနဲ့တခြားအစာရည်စာပိုးတဲ့နေရာရွှေ့မလားလို့စဉ်းစားကြည့်တဲ့နောက်ဆုံးတော့ဒေါင်းလိုက်ဖို့ပဲဆုံးဖြတ်ခဲ့ပါတော့တယ်လို့သူကပြောပါတယ်1940လောက်ကတည်းကစားခဲ့တဲ့မိသားစုစီးပွားရေးကိုရှော့ချလုပ်ကင်ရတော့မဲ့အနေထားလဲဆက်ရောက်လာပါတယ်။စိုက်ပျိုးရေးသမားတွေအနေနဲ့နှစ်ပေါင်းများစွာအခက်အခဲတွေကိုကြံ့ကြံ့ခံခဲ့ပေမဲ့အထူးသဖြင့်အခုလိုအချိန်မှာစိုက်ပျိုးရေးကဏ္ဍကနေထွက်တဲ့စားသောက်ကုန်တွေဈေးကွက်ထဲဆက်ရှိနေဖို့ဆိုရင်တော့အစိုးရဘက်ကအကူအညီပေးဖို့လိုအပ်ကြောင်းလဲသူကထောက်ပြပါရယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပ
ါ။အကြသေးရင်ကစစ်ကောင်စီတပ်တွေနဲ့ဒေသခံကောင်မျိုးတပ်တွေကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်သခိုင်းတိုင်းကနေမြို့နယ်ထဲမှာမပေါက်ခွဲပဲကျန်းနေတဲ့ RPG ကိုတွေ့လို့မသိနားမလဲပဲအိမ်ပြန်ယူလာပြီးထူရိုက်နေရကြရင်တေဆုံးကြရသလိုတိုက်ပွဲတွေဖြစ်ပွားရင်တိုင်းရင်းသားဒေသတွေမှာအလားတူမပေါက်ကွဲသေးတဲ့ခြေတွေ
ညီနှုတ်မိုင်းတွေကြောင့်တည်ဆုံးရတာတွေမကြကနာကျုံနေရတာပါဒါတွေကိုကာကွယ်နိုင်ဖို့အတွက်အချက်၃ချက်သိထားဖို့လိုတယ်လို့အထူးတပ်ဖွဲ့တွေအတွက်စီးရီးတန်လန်းပေးနေသည့် American စစ်မှုထမ်းဆောင်ပြည်မျိုးစုံတို့
တော်ဒီစီမံကိန်းချက်ပေါ်ချထားတာတော့အားသုံးလုံးနဲ့သွားအားသုံးလုံးကပါလဲဆိုတော့ကြတော့ပထမဆုံးအားက recognize လုပ်ရမယ်တရားပါလဲဆိုတော့အတိမဲ့တိရမယ်တိမဲ့ပြမယ်ဟာဒါကြီးစံပုံစံပဲဒါပောက်ကွဲတဲ့အရာတစ်ခုပုံစံပဲเนาะစိန်ပြောင်းလည်းဖြစ်ရင်ဖြစ်မယ်เนาะ RPG ထိတ်ဖူးတီးလည်းဖြစ်ရင်ဖြစ်လိမ့်မယ်เนาะလက်ပစ်ပုံးလိုဟာမျိုးလည်းဖြစ်ရင်ဖြစ်လိမ့်မယ်ဆိုတော့ဒါတော့နည်းနည်းတိထားဖို့လိုအပ်တယ်ပေါ့เนาะအဲ့ဒါအနာမသွားပါနဲ့ပထမဆုံးအားတစ်ဆင့်နောက်ဒုတိယအာကပါလဲဆိုတော့ retreat ကပါလဲဆိုတော့အနောက်ကိုပြန်ဆုတ်မယ်ဒီနေရာမှာဒီဘုံကိုတွေ့ရဆိုတာကိုမှတ်ထားမယ်ဟိုချင်းခတ်တိုက်တာတို့ဘယ်လိုမလဲအတိမတ်တစ်ခုခုပြရတာပေါ့ဒီနေရာလူမသွားအောင်လို့နောက်ပြန်ပြီးနောက်တစ်ခါပြန်လာတဲ့အခါမှာဘယ်နေရာလဲဆိုတော့သိအောင်လို့မှတ်ထားရမယ်တတိယအာကကြတော့ report ကပါလဲဆိုတော့စစ်တပ်ကပဲဖြစ်ဖြစ်KNU ကပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ပေါ့နော် CA ကျွမ်းရင်လည်းသူမဟုတ်ဘူးဆိုလည်းအရာရှိတယောက်ယောက်ပေါ့နော်တိတတ်တဲ့လူတယောက်ယောက်ကိုအကြောင်းကြားပြီးတော့ကျသူတို့ကနေပြီးစစ်သားတွေပါတယ်လာပြီးတော့ကျတော့ကြည်ပေးပါလှုပ်ပေးပါအဲ့ဒါကိုပြန်ပြီးတော့ကျတော့ဖောက်ခွဲလိုက်ရင်လည်းဖောက်ခွဲရမယ်ဒါဖောက်ခွဲတဲ့အခါမှာလည်းဒီလိုမျိုးတံပြားတွေပါရင်လည်းအကုန်လုံးကာထားပြီးတော့ကျတော့နော်အားလုံးလုံခြုံအောင်လို့လုပ်ပေးရလိမ့်မယ
်ဟုတ်ကဲ့ဆရာပရမအောင်ဆောက်ဆောက်အာတုံးကူရဲ့ပထမအာပေါ့နော်ခွဲခြားပြီးသိရမယ်ဆိုတော့ဒီဆက်လက်လက်ပစ္စည်းတွေဒီလိုမျိုးဟိုမပေါက်ကွဲသေးတဲ့ခြံခဲ့တဲ့ဥစ္စာအမျိုးအစားတွေနည်းနည်းပြောပြပေးပါဘယ်ပစ္စည်းကဘယ်လိုမျိုးရှိတယ်ဆိုတာနည်းနည်းပြောပြပေးပါ
ပစ္စည်းတွေကတော့အများကြီးပဲဗျဒီဟာဘုံနေရာမျိုးစုံရှိတယ်ဆိုတော့ဒုတိယကဘာဆက်ကစပြောမယ်ဆိုမြန်မာပြည်မှာခြံရှိခဲ့တဲ့ဘုံတွေလည်းရှိတယ်အဲ့ဒါတွေကတော့ဒီကြည်ဘူးတွေတို့နောက်ပြီးတော့ကြလင်းရင်ဘုံကျဲတဲ့အခါမှာခြံခဲ့တဲ့ဘုံတွေအဲ့ဒါတွေကတော့ဟောင်းနေပြီ။နောက်တချို့ဟာတွေကတော့ထုလည်းမပေါက်ဘူး။ကြည်တန်းလိုဟာမျိုးအမှားကြီးတွေ။နောက်တစ်မျိုးရှိတာကအခုကျိုးဆွဲဘုံဆိုတာမြန်မာလိုပြောမယ်။အင်္ဂလိပ်လိုပြောမယ်ဆိုတော့ claymore ပေါ့နော်။ claymore ကကြာတစ်ပင်တွေပါထဲမှာခြိထားပြီးတော့ကြာဒီမျိုးကျိုးလေးနဲ့ကာထားခြေထောက်နဲ့တိုက်ပြီးရဆိုရင်ကွဲတယ်ပေါ့။အဲ့ဒါ claymore ဒီကျိုးချီဘုံပေါ့။ပြီးတော့ကြတော့ဒီ RPG ကတော့ပခုံးထင်ပစ်တဲ့ဟာရှိတယ်။ motor ကတော့စိန်ပြောင်းဘုံကိုဒီပြောင်းလဲမှာထည့်ပြကြတော့သူကတနက်လိုပဲအပေါ်ကိုပြစ်သွားတယ်ဟာဆိုတော့အဲ့ဒါရဲ့နောက်မြေမြုပ်ဘုံတွေလည်းရှိပါတယ်မြေမြုပ်ဘုံတွေကမြန်မာပြည်မှာတော့အများကြီးပါပဲဒုတိယကဘာစစ်ကောအခုစစ်တပ်ကရောလှုပ်ထားတာတွေလည်းအကုန်လုံးခြေထောက်နဲ့နင်းလိုက်တဲ့အခါမှာတခါလေဒီခြေထောက်နင်းလိုက်တဲ့အခါမှာမပေါက်သေးဘူးသူကဒီခြေထောက်ကိုပြန်ကြွားသွားမှပေါက်တယ်ဟာရှိတယ်အဲ့လိုဘုံတွေရောရှိတယ
်ဟုတ်ကဲ့ဒီ MPG ရဲ့အလုပ်လုပ်ပုံကိုပြောပြသေးပ
ါ RPG ကသူကဘာလဲဆိုတော့ပခုံးတင်ပြစ်တယ်ဟာနော်တနက်လိုပဲသူကပြစ်တာနော်ပခုံးကိုတင်ပြီးကြတနက်လိုပဲပြစ်လိုက်တာပြစ်လိုက်တဲ့အခါမှာသူက primer ရှိတယ်အဲ့ primer ထိလိုက်တဲ့အခါမှာဒီဖင်ကဖူးကနေပြီးကြတော့ထွက်သွားတယ်ဒီအရှိတဲ့တဲ့ကိုသွားတာပေါ့နော်ဆိုတော့ကျွန်တော်ပြောမယ်ဒါရေးတန့်ဘူးကျွန်တော်ဒါနမူနာပြနော်ဒါဖင်ကိုထိလိုက်တယ်ဒုတိယအဆင့်ကထိတ်ဖူးကဒီမာတဲ့နေရာမှာထိတယ်ဆိုရင်သူကပေါက်တယ်ဆိုတော့ကြတော့ဒီကောင်ကရှင်းပွက်တယ်ကြားသွားမယ်ဆိုမပေါက်ဘူးရှင်ဘွယ်လည်းကြာသွားမယ်ဆိုရင်မပေါက်တဲ့ခါမှာလူကနေပြီးတော့ဘယ်သူပဲဖြစ်ဖြစ်ကောက်ရတဲ့သူကသွားယူပြီးတော့ကြာတော့အမှသွားပြီးတော့ဒီလိုမျိုးထုရတယ်ဆိုရင်ပေါက
်မထုမိစင်းလည်းပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ထိတ်ကအရေးကြီးတယ်ထိတ်တီးရအရေးကြီ
းစိန်ပြောင်းကြတော့ဒီလိုမျိုးပြစ်လိုက်ပြီးတော့မပေါက်ဖဲနဲ့ကြံလာရှိလား
ဟုတ်ရှိတယ်စိန်ပြောင်းလည်းအဲ့တိုင်းပဲစိန်ပြောင်းနဲ့ RPG ကအတူတူပဲ RPG ကတက်တယ်သွားတာစိန်ပြောင်းကအပေါ်ကနေပြီးတော့ဒီလိုသွားတာဆိုတော့ကြစိန်ပြောင်းဆိုရင်ဒီဒီမှာဒီပြောင်းပေါ့နော်တရားပြောင်းဆိုရင်ပြောင်းနေလို့သူကထည့်လိုက်တယ်ထည့်လိုက်ပြီးမှဖုန်လို့ထွက်သွားထွက်သွားပြီးဒီတိုင်းပဲ RPG လိုပဲထိတ်ထူးရနေပြီးကြတော့ဒီလိုဖိလိုက်တဲ့အခါမှာအကုန်လုံး live ဖြစ်သွားပြီ live ဖြစ်သွားပြီးဆိုတော့ဒီကောင်ကအသက်ရှင်သွားပြီခင်ဗျမထိဘူးဆိုရင်ထိတ်လဲထိလဲမပေါ့ဘူးဒီဖင်ကြီးကဟိုဟာချန်သေးတယ်ဆိုရင်ပြောတာဆိုတော့အတူတူပါပဲစိန်ပြောင်းရတယ် RPG နဲ့
ဘုံနေကြတော့ဘုံအမျိုးစားရဆော့ဆော့ပြောတော့တာ
ဘုံကတော့ကျွန်တော်မြန်မာလိုပြောမယ်ဆိုနနတ်တီးပေါ့နော်နနတ်တီးရှိရယ်နနတ်တီးကတော့ဒီလက်ပြဘုံလက်ပြပုံးမှာဆိုလဲဒီတချို့နေရာတွေမှာသူကဒီအထစ်အထစ်လေးတွေပေါ့နော်ဒီလိုမျိုးအထစ်အထစ်လေးတွေသူကလှုပ်ထားတာသူအဲ့နေရာအရန်ပျော့တယ်နေရာသူဒီပင်ကိုဆွဲလိုက်ပြီဆိုရင်လက်ကကင်ထားရင်မပေါက်သေးဘူးဒီပင်ပြန်ထိုးလို့ရတယ်ပြစ်လိုက်မှလက်မှကင်ထားတဲ့အတန်လိုဟာမျိုးရှိတယ်အဲ့ဒီတန်ကနေပြကြတော့လန်ထွက်သွားပြီးကြမှအဲ့ဒါတ
ต้องสักกันอาสักกันด้วยมาตัวเป่าไปมันเปียกเข็มมาสิกางเปลี่ยนเปลี่ยนทุ่งอะไรไม่ใช่มันเป่าเป่าได้ข้ามาเลยตีนั่นยันนี่มาตัวเปลี่ยนเนี่ยอะไรนี่เปลี่ยนจะเป่าว่าสอเทเรมาเชื่อไม่ใช่เปลี่ยนแต่งซะอย่างกวยบิวจะลูเรียบาร์ทีมีใครมีรับบ่เนาะอะไรนั่นเปลี่ยนเนี่ยเมียวมาเนี่ยจ้ะรอไอ้ยันเนี่ยมีอะไรข้ามาบ่เนาะที่กับเรื่องตีอะไรเนี่ยสุดที่เนี่ยเมียวมาเอ็นเนี่ยจ้ะรอ
เมียวมาอย่างเราดาวมันเบี้ยวหน่อยมั้งเนาะดาวตีกูเป็นเนี่ยมามีมุมมั้งชีสว่าตีแต่เนี่ยบ่เนาะเมียวมาอย่างเราปงจะมีมุมมั้งชีสคุณอาลูกเว้ยบุรีโอจะมีเรื่องมาเหี้ยวท้าอะไรเด้อพอประชาปลีดูก่อนแล้วตัวชิลล์เนี่ยแต่มีมีอารมณ์การเนี่ยเว้ยมีบินมีอาพี่พี่เบี้ยวจ้าเราเปลี่ยนจ้าวาเลยใช่ไหมแต่ช่วงไม่เนี่ยพี่ได้เดี๋ยวข้ามาจะขายแต่เบาๆสิพี่เบี้ยวจ้าเราเปลี่ยนจ้าวาเลยข้ามาเบาเดี๋ยวหาสิเนี
ဟိုလက်ပစ်တဲ့ဟာနဲ့ရေထဲမြုပ်တဲ့ဟာနဲ့နှစ်မျိုးပဲရှိမှာပေါ့နော
်အမြင်မြုံမာရပောက်ကွဲစရာတစ်ခုပဲသွားပရက်ရှာနဲ့လှုပ်ထားတယ်ဒီဖိအားနဲ့ပဲအကုန်လုံးကတော့ဒါဖိအားနဲ့ပဲလှုပ်တာလက်ပစ်ဘုံကလည်းလက်ကကင်နာဖိထားဟုတ်တယ်နော်လက်ဒီပြန်လှုပ်လိုက်တာနဲ့ပြာဟုတ်ဖောက်တယ်လို့ပဲဗျာမိရနေပြီဖြည်းဖြည်းလိုက်သွားပြီးမှအိုက်အောက်ထဲရောက်မှပေါက်တာဆိုအဲ့အချိန်က3စက္ကန့်5စက္ကန့်လောက်ကြာတယ်အဲ့လိုပဲ
ဒီပစ္စည်းရခွဲသိပြီဆိုတော့နော်ဒီခွဲသိပြီဆိုရင်ဒုတိယလောက်ရမယ်အချက်ပေါ့နော်ဟို retreat ဆိုတာပြောပြသေးပ
ါ retreat ဆိုတာကတော့ဒီနေရာကိုနော်လူတွေမလာအောင်ဟဲ့အောင်နေမလာကြနဲ့ဒီနေရာမလာကြနဲ့ပေါ့နော်ဒီနေရာဒီမှာဒီနေရာမှာပောက်ကွဲစရာတခုရှိရပေါ့နော်ဆိုတော့ကြတော့ဒီနေရာမှာအုပ်ချုပ်နေတဲ့သူကိုအကြောင်းကြားရမယ်ဘသူပဲအုပ်ချုပ်အုပ်ချုပ်တာဝန်ရှိတဲ့သူဒီနေရာဒီရာကိုကျွမ်းကျွမ်းကျင်လုပ်တတ်တဲ့သူတယောက်ယောက်သက်ဆိုင်ရာကိုအကြောင်းကြားရမှာပေါ့နော်အကြောင်းကြားနေတဲ့အချိန်မှာအလံလိုဟာမျိုးအုပ်ချုပ်ဆိုအုပ်ချုပ်ဆိုချက်ပြီးကြတော့ထားထားခဲ့လိုက်ဘယ်နေရာမှာရှိရဆိုတော့ပြန်ပြီးကိုပြန်လာတဲ့အခါမှာသိရအောင်လို့အဲမဟုတ်ဘူးဆိုလည်းဒီဝေးဝေးမှာနေဘယ်နေရာမှာလဲဆိုတာမှတ်ထားဘေးနားမှာလူတယောက်ရှိရဆိုရင်ဘေးနားမှာလူတယောက်ကိုသွားပြီးကြတော့သက်ဆိုင်ရာကိုအကြောင်းကြားခိုင်းပြီးသူတို့လာလိမ့်မယ်အဲ့ဒါ report ပြောတာ
အဲ့ဒါခုစလုံးပေါ့နော်အဲ့တော့ဒုတိယ check ကတတိယ check ကလောက်တင်လာပြီပေါ့နော
်ဟုတ်ကဲ့
ဦးမျိုးဆိုရဲ့ပြောကြားခြင်းလည်းပဲဒီပစံတက်တဲ့တိတ်ပိုင်းရဲ့ညီပြင်းရောကဏ္ဍကိုဒီမှာပဲပြန်လာလို့ပြောရစီနောက်တစ်ခါမှာပြန်ဆုံးပါ
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူပေါင်း 4,300 ကျော်ဒီကနေ့ဓာတ်ခွဲအတည်ပြုတွေ့ရှိပါတယ်။ဓာတ်ခွဲစစ်ဆေးမှုပေါင်း 15,849 ခုမှာပိုးတွေသူပေါင်း 4,320 ဦးရှိတယ်လို့အားကစားနဲ့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည7နာရီကထုတ်ပြန်လိုက်တာဖြစ်ပါတယ်။24နာရီအတွင်းမှာတော့ COVID-19 ကြောင့်သေဆုံးသူက64ဦးထိရှိခဲ့ပြီးတော့အခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူစုစုပေါင်းက 3,685 ဦးထိရှိသွားပြီဖြစ်ပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာ COVID ပိုးတွေသူအရေအတွက်ရောသေဆုံးသူအရေအတွက်ဟာတစ်နှစ်ထက်တစ်နှစ်ဆန့်ကျင်တွန်ပြီးတော့ဆန့်ကျင်တင်ပြီးတော့တိုးလာနေပါတယ်။ကယောဂါစတင်ချိန်ကလေးကဓာတ်ခွဲစစ်ဆေးမှုပေါင်း28သိန်းဝင်းကျင်လှူထားပြပါပြီ။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဓာတ်ခွဲစစ်ဆေးမှုကပိုးတွေသူပေါင်း 28.43 ရာခိုင်နှုန်း၊ပြန်လည်တက်တာသွားသူက 89.3 ရာခိုင်နှုန်းနဲ့တည်ဆုံးမှုက2ရာခိုင်နှုန်းအထိရှိတယ်လို့ဖော်ပြပါရှိပါတယ်။နိုင်ငံတော်ကမှပိုးကူးစက်မှုတွေမြင့်တက်နေတာကြောင့်ကယောဂါထိန်းချုပ်ရေးမလိုအပ်ဖက်နဲ့အိမ်ပြင်မထွက်ကြဖို့ stay at home အမိန့်တွေကိုရန်ကုန်တိုင်းက10မြို့နယ်အပါအဝင်တခြားဒေသတချို့မှာလည်းလက်တလောထုတ်ပြန်ထားပါတယ်။အခုအချိန်ကြီးဆိုရင်မြန်မာနိုင်ငံတော်ကလုံးမှ stay at home အမိန့်ထုတ်ပြန်ထားတဲ့မြို့နယ်က44ခုထပ်မံရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာ February 1ရက်နေ့ဆီယနာသိမ်းပြီးကတည်းကဆန္ဒပြမှုတွေနဲ့အတူကျန်းမာရေးဝန်ထမ်းတွေရဲ့ CDR အကြမ်းဖက်အာနာဖီဆန်ရေးလှုပ်ရှားမှုတွေကြောင့်ယောဂါပိုးစစ်ဆေးနိုင်မှုအားနည်းနေတယ်လို့ကျန်းမာရေးစနစ်ဟာလည်းလုံးဝပြိုလဲမလို့ဖြစ်နေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေအာနာသိမ်းပြီးတဲ့နောက်ငါးလကျော်ကြာလာတဲ့အထိဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့အခုချိန်ထိနိုင်ငံဒေသဆုံးမှာနေ့စဉ်လိုပေါ်ပေါက်နေစေဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့PJ Elias ဖြစ်ပါတယ်ရှင်ကျမကစုမမဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come